Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ် January လ4ရက်တနင်္ဂနွေနေ့မနက်ခင်း VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနနာချက်ပါရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မြို့သွင်းနဲ့ကျွန်တော်ညွှန်ကြားတင်ပြနေမှာပါဒီကနေ့ဟာမြန်မာနိုင်ငံရဲ့68နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့မှာအမေရိကန်နိုင်ငံသားတွေအတွက်အကြံဖက်အန်ဒရယ်သတိပေးချက်ထုတ်ပြန်ထားပါတယ်အိန္ဒိယမှာဂျပန်အမျိုးသမီးတူကိုဝိုင်းပြီးမရင်းကျင့်မှုတန်တရားနဲ့အမျိုးသား၃ဦးကိုရဲကဖမ်းထားပါတယ်ဒီသတင်းတွေအပေါ်ဝင်တခြားထိတ်တန့်သတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့မကြသေးခင်ကဖြစ်ခဲ့တဲ့လက်ဒေါင်းတောင်ပြည်ပခအတွင်းသေဆုံးဒဏ်ရာရသူတွေနဲ့ပတ်သက်ပြီးတော့မိသားစုဝင်တွေကစနေနေ့ကအမှုဖွင့်ခဲ့တာနဲ့ပတ်သက်ပြီးရှင်းနေဦးအောင်သိန်းက
စကားမူကတော့လောလောဆယ်အမှုကိုသူလက်ခံထားလိုက်ပါမယ်ပတ်နံပါတ်တော့မပေးသေးပါဘူးသူအချက်ကိုတင်ပြပြီးတော့မှ
အခုလိုပြောကြားချက်တွေနဲ့အတူအမေရိကန်ပြည်ထောင်စု Washington DC မှာရှိတဲ့တရုတ်တန်ယုံရှိမှလည်းလက်ဒေါင်းကိစ္စတောင်းဆိုဆန္ဒပြခဲ့ကြတာဒါရီအပြင်မြမရေးသုံးသက်ချက်အစီအစဉ်နဲ့ American Indian အသုံးနှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုလည်းအခုမနက်မှာထုတ်လွှင့်သွားဖို့ရှိပါတယ်ဒါရီကိုလည်းမပေးခင်တော့တနင်္ဂနွေနေ့မနက်ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်ဒီကနေ့ဟာပြင်ဗြိတိသျှကိုလိုနီလက်အောက်ကနေမြမနိုင်ငံလွတ်မြောက်ခဲ့တဲ့68နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်ဒီနှစ်လွတ်လပ်ရေးနေ့အခမ်းအနားကိုအရင်နှစ်အတော်များများနဲ့မတူဘဲဘိုလ်ရှုခံအခမ်းအနားနဲ့နေပြည်တော်မှာကျင်းပဖို့တာဝန်ရှိသူတွေကပြင်ဆင်ထားပါတယ်လွတ်လပ်ရေးနေ့အခမ်းအနားကိုဘိုလ်ရှုသူပင်နဲ့မကျင်းပတာနှစ်ပေါင်း90ကျော်လာပြီးတဲ့နောက်မှာမှအခုပြန်ပြီးတော့အသက်သွင်းကျင်းပဖို့စီစဉ်ထားတာလည်းဖြစ်ပါတယ်ဒီအခမ်းအနားမှာကြီးရည်လေးတပ်ဖွဲ့တွေအပါအဝင်စစ်ကြောင်းကြီးတွေဒုံးလက်နက်တင်ရင်တွေအပါအဝင်စစ်ဖက်တိုက်ခတ်ရေးရင်မျိုးမျိုးနဲ့အတူတိုက်လေရင်တွေစစ်ဖက်ရဟရင်တွေကသမရကိုချီတက်လေးပြကြမှာပါဒီအခမ်းအနားတက်ဖို့ဖိကြားထားတဲ့အထက်မှာအစိုးရနဲ့အပြည့်အဝသဘောတူညီချက်ရထားပြီးသားလူမျိုးစုနဲ့နိုင်ငံအဖွဲ့14ဖွဲ့အပြင်အပြည့်အဝသဘောတူညီချက်မရသေးတဲ့ကချင်လူမျိုးရေးတက်ဖွဲ့ KNA နဲ့ TNLA အဖွဲ့တို့ကိုလည်းဖိကြားထားတယ်ဆိုတာအစိုးရပိုင်သတင်းစာတွေမှာပြီးခဲ့တဲ့ရက်ပိုင်းဆက်တိုက်ဖော်ပြပါတယ်။ဒါပေမဲ့လည်းအပြည့်အဝသဘောတူညီချက်မရသေးတဲ့အဲ့ဒီအဖွဲ့တွေကတက်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။တရုတ်တဲ့အဖွဲ့တွေကကိုယ်စားလှယ်တွေကိုဇန်နဝါရီလ3ရက်တောက်ကြနေညနေမှာဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းကညစာနဲ့တည်ခင်းတဲ့သတင်းထဲမှာလည်းအဲ့ဒီနှစ်ဖွဲ့ကိုဖော်ပြထားတာမတွေ့ရပါဘူး။ဘိုလ်ရှုခံခန်းတော်ကိုမမြင်ကြဘူးသေးတဲ့သူတွေအတွက်မြင်တွေ့ခွင့်ရခြင်းကြသူတွေရှိသလိုဒီလိုအချိန်မျိုးမှာဒီလောက်ငွေကုန်ကြေးကျများတဲ့အခမ်းအနားမျိုးကျင်းပတာကိုဘဝင်မကြသူတွေလည်းရှိပါတယ်။
ပြချခဲ့တဲ့ Asia Key တဲ့ Jetlin ရဲ့ကြီးမားတဲ့အပိုင်းစာကြီး၄ခုကိုအင်ဒိုနီးရှားရှာဖွေကေဆေးအဖွဲ့တွေက Java ပင်လယ်ပြင်ထဲမှာတွေ့ရှိခဲ့ပါတယ်။ရှာဖွေအဖွဲ့သားတွေဟာလင်းနဲ့တည်ဆုံသွားသူတွေရဲ့အလောင်းတွေကိုပြန်ရနိုင်မှုကိုရဲလင်းကိုရဲစီလန်လန်းမြင်နိုင်အောင်စူးစမ်းနေကြတယ်လို့လင်းပြကြတဲ့အကြောင်းရင်းကိုအဖြစ်ထုတ်ပြနိုင်မယ် Black Box လို့ခေါ်တဲ့မှတ်တမ်းတင်ကိရိယာကိုလည်းရနိုင်အောင်စူးစမ်းနေကြတာပါ။အင်ဒိုနီးရှားရှာဖွေကူညီအဖွဲ့ခေါင်းဆောင်ဘမ်ဘမ်ဆိုလစ်တီယိုကတော့အခုတွေ့ထားတဲ့အပိုင်းစာ၄ခုနေရာကိုအဓိကဦးစားပေးနေရဖြစ်သတ်မှတ်ပြီးရှာဖွေနေတယ်လို့ဆိုပါတယ်။ဒီအပိုင်းစာ၄ခုတွေကအကြီးဆုံးဟာပေ60လောက်ရှိပါတယ်။အပိုင်းစာ2ခုကို Java ပင်လယ်ပြင်ပေ100လောက်အနက်မှာတွေ့ရတယ်လို့ရေပြင်ပေါ်မှာ Siri ဝင့်နေတာကိုမှတွေ့ရတယ်လို့လည်းပြောပါတယ်။တောက်ကြတဲ့ကအလောင်းတစ်ချို့ထပ်ရခဲ့တာမို့အခုထိဆိုရင်ပြန်တွေ့ရတဲ့အလောင်း30ရှိပြီလို့အင်ဒိုနီးရှားအရာရှိတွေကပြောပါတယ်။ Key Then နဲ့လင်းအမှုထမ်း164ရောက်လိုက်ပါသွားတဲ့လင်းအမှတ် A320 ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကအင်ဒိုနီးရှားကနေစင်ကာပူကိုပြန်တန်းစင်လမ်းမှာပြတ်ကျခဲ့တာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကအမေရိကန်နဲ့ဆက်စပ်တဲ့ဟိုတယ်တွေနဲ့ဘဏ်လုပ်ငန်းတွေကိုအကြမ်းဖက်တိုက်ခိုက်နိုင်ခြေရှိတယ်ဆိုတာနဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသူတို့ internet ဆာမျက်နှာမှာသတိပေးချက်ထုတ်ပြန်ထားပါတယ်။အဲ့ဒီနေရာတွေကိုတွာလာတဲ့အခါမှာအထူးသတိထားဖို့နဲ့ပတ်ဝန်းကျင်ကိုသတိပြုဖို့စနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖြစ်လာနိုင်ပွဲချင်းချောက်မှုနဲ့ပတ်သက်တဲ့နောက်ထပ်သတင်းအချက်အလက်တွေကိုတော့ကြေညာချက်မှာဖော်ပြမထားသေးပါဘူး။အင်ဒိုနီးရှားနိုင်ငံစီခီးသွားတဲ့ဒါမှမဟုတ်အဲ့ဒီမှာနေထိုင်တဲ့အမေရိကန်နိုင်ငံသားတွေအနေနဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ Smart Traveler မှတ်တမ်းတင်အစီအစဉ်မှာစီရင်ပေးထားဖို့နဲ့ခီးသွားသတိပေးချက်တွေသတိထားစရာတွေအတွက်နိုင်ငံသားရဲ့ဌာနရဲ့ Internet ဆာမျက်နှာကိုစောင့်ကြည့်ဖို့လဲအမေရိကန်နိုင်ငံသားတွေကိုအင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတိုက်တွန်းထားပါတယ်။
အိန္ဒိယနိုင်ငံအရှေ့ပိုင်းမှာဂျပန်အမျိုးသမီးတူကိုအုပ်စုလိုက်အာဓမပြုတ်ချင်မှုနဲ့တန်တရာရှိသူအမျိုးသား၃ဦးကိုဖမ်းဆီးလိုက်ကြောင်းအိန္ဒိယရဲတွေကပြောပါတယ်။ဖျားဘူးတွေအများအပြားလာရောက်ရာဗုဒ္ဓဂါယအနီးကရွာတရွာမှာဂျပန်ကျောင်းသူကလေးတူကိုသတင်း၃ဖက်လောက်ပြန်ပေးဆွဲသွားတာဖြစ်ကြောင်းနဲ့အသက်20ရွယ်ကျောင်းသူလေးကိုဖမ်းထားတဲ့အမျိုးသားကစုစုပေါင်း9ယောက်ရှိမယ်လို့ယုံကြည်ရကြောင်းအာဏာပိုင်တွေကပြောပါတယ်။တန်တရာနဲ့ဖမ်းထားသူတွေထဲကအနည်းဆုံး1ယောက်ဟာခီးသွားလမ်းညွန်သူဖြစ်ပြီးကျောင်းသူလေးကိုအခုလိုပြန်ပေးဆွဲဖမ်း Hansibi Arma Pujan Kere, Boda Gaya Bego, Lipo Gedulo Suare, Bigere Lagara, Dumaha Panta, Duria, Letegane, Lumia on Trepi, Nangabi, Calcadam Yogo, Yautuan and Keramo, Eriga, Japan Council, and Yongo, Toy of Danja Kere, Lujeriga, Piobari, Natals and Akune Donga, Baskatasi, Wama, Lipala, and then the set down here, and Mudomi Dugo, Yaya Sese, Osule, Arma Pujan, who Boba Kere, now by Ma, India Nanga, Mudomi Rigo, Layman San, Jampe Puni, Mapia, and Nanga Pine. Nanganagagani, the Ri Tara Mijara Pepare, Erichenga Sabi, Ubri Rune, Tinin Chet, Kindu and Lagabime, together a Mutomi report, change of Sogamurine, a Jan Pemuri, Type Pepodre, India Lumu, Taiwan Go, the Ruia, the Water, a Mene, Sasamuri, Tidi Chaja, Pionle Long, Lupi Bugar, Luan Nidire, Lu, Tetra, Lucia, Duriga, Piobare.
ယူအေဗီကတည်းကမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6:00ကနေခုနှစ်နာရီအထိလိုင်းဒိုမီတာ30နဲ့ကီလိုဟတ်စ်9300ကလိုင်းဒိုမီတာ40ကီလိုဟတ်စ်ခွန်4300ညလိုင်းဒိုမီတာ41ကီလိုဟတ်စ်6800ညဒုတိယနာရီဝတ်မှာလိုင်းလက်မီတာ190ကီလိုဟတ်စ်တင်ကားခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအေကနေတနင်္ဂနွေနေ့မနက်ဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် အာဖဂန်နစ္စတန်နဲ့နယ်စပ်နာကကျန်းဖက်သမားတွေခုအောင်ရနေရများပြားကိုတိုက်လေရင်တွေနဲ့ဘုံကျဲတိုက်ခိုက်ပျက်စီးလိုက်တာကြောင့်စစ်သွေးကြွ30တယောက်ထက်မနည်းသေဆုံးသွားတယ်လို့ပါကစ္စတန်စစ်ဘက်ကပြောပါတယ်ခိုင်ဘာလူမျိုးစုဒေသကတာရာတောင်ကြားမှာလီကျောင်းကနေအတိအကျချင်းရွယ်တိုက်ခိုက်မှုလုပ်ခဲ့ပြီးအသေးခံဘုံခွဲသူလေ့ကျင့်ရေးဌာနတစ်ခုကိုလည်းဖြစ်စီလိုက်တယ်လို့ပါကစ္စတန်စစ်ဘက်ရ ကအရှိန်တိုးမြင့်လှုပ်ဆောင်နေတာပါ။ကျောင်းတိုက်ခိုက်မှုမှာလူ150သေဆုံးပြီးအားလုံးလူလူဟာကလေးတွေဖြစ်ကြပါတယ်။အဲ့ဒီကြောင်းတိုက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်တွေကကြေညာထားပါတယ်
။လန်ဒန်ကအခမဲ့တော်ဝင်ဆေးရုံကြီးမှာကုသပေးနေတဲ့အီဘိုလာရောဂါအကူးဆက်ခံရသူစကော့လူမျိုးတူနာပြုတ်ရဲ့အခြေအနေဟာဆိုးဝါးနေပါတယ်လို့ဆေးရုံတာဝန်ခံတွေကစနေနေ့ကပြောပါတယ်။တူနာပြုတ်ဆံမပေါ်လင်းကက်ဖာကီးရဲ့အခြေအနေဟာလွန်ခဲ့တဲ့နှစ်ကစပြီးတိတ်ကိုဆိုးဝါးလာခဲ့တယ်လို့ဆိုပါတယ်။ပေါ်လင်းဟာဆီယားရာလီယုံမှာလှူကားပေးသွားရောက်ပြီးအီဘိုလာရောဂါတိုက်ဖျက်ရေးကိုလှုပ်ဆောင်နေသူဖြစ်ပါတယ်။ဒီဇင်ဘာလ28ရက်နေ့ကမှာဗြိတိန်နိုင်ငံပြန်ရောက်လာတာဖြစ်ပြီးနှစ်ရက်ကြာမှအီဘိုလာရောဂါဖြစ်နေမှန်းသိရတာပါ။အီဘိုလာရောဂါဒဏ်ခံရပေမဲ့မသေးဘဲလွတ်မြောက်လာသူတွေရဲ့သွေးရည်ကြီးနဲ့ရောဂါဖြစ်ပွားသူတွေကိုကုသပေးတဲ့စမ်းသပ်ဆေးဆေးကိုသုံးပြီးသူမကိုကုသပေးနေတာလို့ကျန်းမာရေးတာဝန်ခံတွေကပြောပါတယ်။သူမဟာဗြိတိန်နိုင်ငံမှာပထမဆုံးအီဘိုလာရောဂါရှင်ဖြစ်ပါတယ်။ဂျာမနီနိုင်ငံမှာတော့တောင်ကိုရီးယားနိုင်ငံသားတူအီဘိုလာရောဂါပိုးအကူးဆက်ခံရနိုင်တယ်လို့တွေ့ရတာမို့ကုသပေးဆောင်ကြည့်နေတာဖြစ်ပါတယ်သူဟာဆီယာရီယလီယုံမှာအီဘိုလာဝေဒနာရှင်တယောက်ကိုပြုစုနေတဲ့ဝေဒနာရှင်အတွက်ဆေးတုအောက်ကိုနဲ့ထိကြိုက်မိတာမို့ကူးစက်နိုင်ရင်ရှိသူအဖြစ်နဲ့ဂျာမနီနိုင်ငံဘာလင်ဆေးရုံမှာသူ့ကိုတင်ထားတာဖြစ်ပါတယ
်ပါလက်စတိုင်းတွေအတွက်ကောက်ယူပေးထားတဲ့အခွန်ငွေအမေရိကန်ဒေါ်လာ125သန်းကိုမပေးဘဲထိန်းချုပ်ထားဘူးအစ္စရေးကဆုံးဖြတ်လိုက်ပြီလို့အစ္စရေးတာဝန်ရှိသူတူကပြောပါတယ်နိုင်ငံတကာရာဇဝတ်တရားခုံရုံး ICC အဖွဲ့ဝင်ဖြစ်ဖို့ပါလက်စတိုင်းကကြိုးပမ်းတာကိုတုံ့ပြန်တဲ့အနေနဲ့အခုလိုလုပ်လိုက်တာပါအစိုးရဖွဲ့လက်ပတ်ဖို့နဲ့အစိုးရဝန်ထမ်းတွေကိုလာစားပေးဖို့အဲ့ဒီလာစဉ်ဝင်ငွေအပေါ်မှာပါလက်စတိုင်းတွေမိခိုနေရတာပါအစ္စရေးရဲ့လုပ်ရက်ကိုအကြီးတန်းပါလက်စတိုင်းစစ်ဆေးညှိနှိုင်းရေးမှူးဆာယက်အရကက်ကရှုတ်ချလိုက်ပြီးဒီလိုလုပ်တာကြောင့် ICC အဖွဲ့ဝင်ဖြစ်ရေးပါလက်စတိုင်းရဲ့ကြိုးပမ်းမှုကိုအတားအဆီးဖြစ်စေမှာမဟုတ်ဘူးလို့ပြောပါတယ် ICC အဖွဲ့ဝင်ဖြစ်ဖို့လိုအပ်တဲ့ရှောက်လွှာနဲ့စော်စရန်တွေကိုပါလက်စတိုင်းတာဝန်ရှိသူတွေကကုလသမဂ္ဂစီတင်သွင်းပြီးနောက်တက်မှာပဲအစ္စရေးရဲ့တုံ့ပြန်ချက်ထွက်လာတာပါ ICC အဖွဲ့ဝင်ဖြစ်လာရင်ပါလက်စတိုင်းတို့အနေနဲ့အစ္စရေးအပေါ်ဆက်ရောက်စမှုဆိုင်ရာဆွဲချက်တွေတင်ဖို့လှုပ်ဆောင်နေမှာဖြစ်ပါတယ်ICC ဖော်ဝင်ပြည်ပါလက်စတိုင်းတို့ရဲ့ကြိုးပမ်းချက်အပေါ်အတိအကျမပြောတဲ့လက်တုံ့ပြန်မှုတွေလုပ်သားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကချိန်ချောက်ထားပါတယ်။ကင်မရွန်နိုင်ဂျီးရီးယားနေဆန္ဒကဘတ်စကားတစ်စီးကိုဘိုကိုဟာရမ်အဖွဲ့ကတိုက်ခိုက်တဲ့အတွက်လူ71ယောက်ထဲမှနေတည်ဆုံးသွားတယ်လို့ကင်မရွန်မြောက်ပိုင်းဒေသမှာမျက်မြင်တွေ့သူတွေကပြောပါတယ်။ဂါဇာဒေသမှာခီးတဲ့အပြစ်ဝါဇာဒေသမှာခီးတဲ့အပြစ်ပါလာတဲ့ဘတ်စကားတစ်စီးကိုစစ်သွေးကြွတွေကဂျာတပရင်းနောက်ပိုင်းမှာဖြစ်ခဲ့တဲ့အကြောင်းစနေနေ့ကထွက်လာတဲ့သတင်းတွေမှာဖော်ပြတာပါ။တကယ်မှုနဲ့ပတ်သက်ပြီးအစိုးရအာဏာပိုင်တွေကမှတ်ချက်မပေးသေးပေမဲ့သူ25ရောက်အထိတည်ဆုံးပွဲရှိတယ်လို့ဒေတာတွင်းစစ်ဖက်ရာရှိသူက Rider သတင်းဌာနကိုပြောပါတယ်။ဒဏ်ရာရသူ10ဦးကိုဒေတာဆိုင်ရာမြို့တော်မာရူဝါကစီးရုံတစ်ခုစီခေါ်သွားတယ်လို့လည်းဆိုပါတယ်။အဲ့ဒီဒေတာမှာဆက်သွယ်ရေးကွန်ရက်တွေကိုဖျက်ဆီးခံထားရတာမို့အခုလိုတိုက်ခိုက်မှုမျိုးတွေနဲ့ပတ်သက်ပြီးသတင်းထွက်တာနှေးပါတယ်။မာရူဝါမြို့တော်စီရောက်လာတဲ့ခီးသွားတွေကအဲ့ဒီတိုက်ခိုက်မှုဖြစ်ခဲ့တာကိုအတည်ပြုတယ်လို့ Rider သတင်းဌာနကပြောပါတယ်။အင်းဂျင်နိုင်ဂျီးရီးယားနိုင်ငံမှာဘူကိုဟာရမ်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာကင်မရွန်နိုင်ငံမြောက်ပိုင်းအထိရောက်ပြီးအဆိုပါဆုံးတန်ခံရတဲ့ဒေသဖြစ်ပါတယ်ခင်ဗျာ
The Voice of America, VOA
တဲ့င်းတွေကိုကိုကျော်ကျော်တိုင်းနဲ့ဒေါက်ခင်မျိုးတက်ကကြေညာပေးခဲ့တာဖြစ်ပါရဲ့ရှင်။ခုဆက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ဒီမနက်တော့လက်ဘရောင်းအရေးကိုကြားကြအောင်ပါပါ။မကြသေးခင်ကဖြစ်ခဲ့တဲ့လက်ဘရောင်းတောင်ပဋိပက္ခတွေအတွင်းအာဏာပိုင်တွေဘက်ကပြစ်ခတ်နှိမ်နင်းမှုကြောင့်တေဆုံးဒဏ်ရာရခဲ့သူတွေအတွက်သက်ဆိုင်ရာမိသားစုတွေကနေစားလင်းကြီးမြို့နယ်ရဲစခန်းမှာမနေ့ကစတင်အမှုဖွင့်လိုက်ပါတယ်။တနက်ဒဏ်ရာနဲ့တေဆုံးသွားသူဒေါက်ခင်ဝင်းအပါဝင်ထိခိုက်ဒဏ်ရာရခဲ့ကြသူ10ဦးအတွက်မြမဝမ်ပေါင်ကုမ္ပဏီမြမစီးပွားရေးဥပိုင်လီမိတက်နဲ့တာဝန်ရှိသူရဲဝန်ထမ်းတွေကိုတက်ဆိုင်ရာမိသားစုတွေကနေမြမနိုင်ငံရှစ်နေများကွန်ရက်နဲ့ပေါင်းပြီးစနေနေ့ကစာလင်းကြီးမြို့နယ်ရဲစခန်းမှာအမှုကိုဖွင့်ခဲ့တာဖြစ်ပါတယ်။အသေးစိတ်ကိုတော့ VOA မြမပိုင်းသတင်းတော်မတ်အေးမာကသတင်းပေးပို့ထားပါရှင်
။သခိုင်းတိုင်းရင်းမာပင်ခရိုင်စာလင်းကြီးမြို့နယ်ထဲမှာအကောင့်ထဲပေါ်တည်ဆောက်နေတဲ့ကျင်းဒီစီမံကိန်းကိုကန့်ကွက်ဆန္ဒပြရင်ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့မှာတောင်သူတူဦးဖြစ်တဲ့ဒေါခင်ဝင်းတနက်ထံရနဲ့တည်ဆုံခဲ့ရတာပါဒီအတွက်ဒေါခင်ဝင်းနဲ့တနက်ထံရရခဲ့ရတဲ့မိုးကြိုးပြင်ရွာကတောင်သူ10ဦးတို့အတွက်တာဝန်ရှိသူတွေကိုအမှုဖွင့်ခဲ့ကြောင်းမြန်မာနိုင်ငံရှေ့နေများကွန်ရက်ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကဆိုပါတယ်
မြမစီဝါရေးဥပိုင်လီမိတက်နဲ့ဒီချင်းဝမ်ပေါင်ကုမ္ပဏီတို့အတွက်ပေါ့လေ။ဒါကြီးကြီးကိုကဲသူအရာရှိများနဲ့လုံခြုံရေးတာဝန်ရှိသူများရဲ့ပြစ်ခတ်မှုကြောင့်ခိကြိုက်ရေးဆုံးသူတို့အတွက်အမှုဖွင့်ရေးယူပေးဖို့ဆိုကျွန်တော်တိုင်ကြားတာပါပဲ။ဒီစာလင်းကြီးမျိုးမရဲစခန်းမှာသွားအမှုဖွင့်တာပေါ့။ဖွင့်တဲ့အခါမှာအဲ့ဒီဒေါခင်ဝင်းကပြေဆုံးတယ်။အဲ့ခိကြိုက်တန်ရာသူကเสียอู้တော့ရှိတယ်ပေါ့เนาะအဲ့ဒီလူတွေအဲ့လိုပြေဆုံးမှုနဲ့ဖြိတ်ကြံရမ်းမှုဖြစ်အောင်တာဝန်ရှိတဲ့အခါနေကတော့မြမစီဝါရေးဥပိုင်ကုမ္ပဏီနဲ့ကုမ္ပဏီကတာဝန်ရှိတဲ့ဥလားစိန်တို့နောက်တရုတ်ဝမ်ပေါင်ကုမ္ပဏီကဂိုင်းရင်းနဲ့လောဆောင်တို့နောက်စကိုင်းတိုင်းရဲမှုကြီးတို့ရဲမှုကြီးဦးနေထွန်းတို့ရင်းမပင်ခရိုင်ရဲတပ်ဖွဲ့မှဦးတင်မိုးတို့တာလင်းကြီးမျိုးနဲ့ရဲတပ်ဖွဲ့မှဦးအောင်ကျော်နော်နေဆက်ရေးရနဲ့လုံုံရေးရဝင်းကြီးဘုံမကြီးရှင်နိုင်တို့ဟာဒီချိကျက်ကိုကဲပြီးတော့အမိတ်ပေးမှုတို့ကြောင့်အခုတို့လုံုံရေးတပ်ဖွဲ့ဝင်များကပြစ်ခတ်တာသိရှိရတယ်ဆိုပြီးကျွန်တော်တို့တွားရောက်ပြီးအမှုဖွင့်တဲ့ကိစ္စပါသက္ကမှုကတော့လောလောဆယ်အမှုကိုသူလက်ခံထားလိုက်ပါမယ်ပတ်နံပါတ်တော့မပေးသေးပါဘူးသူအချက်ကိုတင်ပြပြီးတော့မှသူဖြေပေးနိုင်ပါမယ်လို့ကျွန်တော်တို့ပြောလိုက်တယ်ပေါ့နော
်ဒီအမှုနဲ့ပတ်သက်လို့ရှင်းနေများကွန်ရက်ကလိုက်ပါဆောင်ရွက်ပေးမှဖြစ်တယ်လို့လဲဆိုပါရယ်မြန်မာနိုင်ငံရှင်းနေများကွန်ရက်ကရှင်းနေတွေဟာဇန်နဝါရီလ3ရက်နေ့ကလက်ဘရောင်းတောင်ကမိုးကြိုးပြင်ရွာဆယ်တဲရွာတွေကိုရောက်ရှိလာခဲ့ပြီးဖြစ်ခတ်မှုတွေအတွင်ဒဏ်ရာရရှိသူတွေကိုစုံစမ်းမေးမြန်းကအမှုဖွင့်ပေးခဲ့တာပါဆယ်တဲရွာဘက်မှလည်းတနက်ဒဏ်ရာများရရှိသူတွေ19ဦးခန့်ရှိတယ်ဆိုပြီးတရားလွှတ်တော်ရှင်းနေဦးအောင်သိန်းကပြောဆိုပါရယ
်ဆယ်တဲရွာဘက်ကိုရောက်တဲ့အခါဆယ်တဲရွာမှလည်းခိခဲ့ဒဏ်ရာရပြီပေါ့ဗျာအချင်းချင်တော့မို့19ရောက်တော့မရှိသေးကြဒါမဲ့ဒီကရေစကန်ကိုအရင်ကလည်းအမှုတွေပတ်ဖွင့်တယ်ရေစကန်ကအဖွင့်တဲ့လူကပြန်ဖမ်းတာစီးတာတွေလုပ်ခဲ့ဘူးတဲ့အတွေ့အကြုံရှိလို့တို့ကအဲ့ဒါအမှုသွားမဖွင့်တော့ပဲတို့ကဆိုစီးမီလိုနေတယ်တို့ကဆိုကုနေတယ်
ခြံစည်းရိုးကာယံထားတာတွေကိုဖျက်ဆီးမှုအပါအဝင်တခြားမှုတွေနဲ့တောင်သူတွေကိုမြမဝမ်ပေါင်ကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ဘက်ကလည်းတရားစွဲဆိုထားတာတွေရှိကြောင်းရေစကန်ကနေသိရှိခဲ့ရတယ်လို့လည်းမြမနိုင်ငံရှေ့နေများကွန်ရက်ကဆိုပါတယ်နှစ်ဖက်တင်းမာမှုတွေဖြစ်ပွားပြီးတဲ့နောက်လက်ဘရောင်းရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံတဝန်ဆန္ဒပြမှုတွေဖြစ်ပေါ်နေပြီးဆန္ဒပြသူတွေကိုတော့နိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်အပါအဝင်တခြားပုံမှန်တွေနဲ့တရားစွဲဆိုပြီးဖမ်းဆီးမှုတွေလည်းရှိနေတာပါလက်ဘရောင်းတောင်မှာဖြစ်ပွားခဲ့ရတဲ့ပဋိပက္ခတွေအတွင်းစီမံကိန်းရဲ့ခြံစည်းရိုးကာယံနာကိုနှောက်ယှက်တာကြောင့်အဓိကရုံးနိုင်နေရဲ့လက်နက်ကိုတုံးခဲ့ရကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်ဒေသခံတွေဘက်ကလည်းရောကြီးမယူထားတဲ့လဲမြေတွေပြန်ရရှိရေးအတွက်တပိတ်စခန်းဖွင့်တောင်းဆိုနေတာပါတပိတ်စခန်းအနီးတစ်ဝိုက်မှာတော့အာဏာပိုင်တွေဘက်ကလည်းကရုတ်ချင်းများတူပြီးလုံခြုံရေးအပြည့်နဲ့နေရာယူထားပါတယ်လက်ရှိမှာတော့စိုက်ပျိုးထားတဲ့တောင်ယာတွေကိုခြံစည်းရိုးကာလိုက်တဲ့အတွက်တောင်သူတွေအနေနဲ့စားဝတ်နေရေးအချက်တဲတွေရင်ဆိုင်နေရကြောင်းဒေသခံတောင်သူတွေကပြောဆိုနေကြပါတယ်ရှင်
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါလေရှင်။ဒါနဲ့တစ်ဆက်တည်းပဲအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာရှိတဲ့တရုတ်တန်ယုံရှေ့မှာစနေနေ့ကဝမ်ပေါင်ကုမ္ပဏီကိုကန့်ကွက်တဲ့ဆန္ဒပြပွဲပြုလုပ်ခဲ့ပါတယ်။လက်ဗဒောင်းပစ်ခတ်မှုမှာတနက်ထိမှန်တည်ဆုံခဲ့တဲ့တောင်သူဒေါခင်ဝင်းအမှုကိုစုံစမ်းစစ်ဆေးပေးဖို့ဝမ်ပေါင်နဲ့ဥပိုင်ကုမ္ပဏီတို့ကနေစီမံကိန်းအတွက်သိမ်းယူထားတဲ့မြေယာတွေကိုပြန်ပေးဖို့စတာတွေကိုတောင်းဆိုခဲ့ကြတာပါ။အပြည့်အစုံကိုတော့ဆန္ဒပြပွဲကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မန်းရင်ချင်းနိုင်ကပြောပြပေးပါမယ်ရှင်။
One ball. We are one. Washington DC Miroma, Jadiru Soyani, Taregani Biro, Mayachi Biro, Wigware, Pinerigani Biro, Aku, Teo, Tayoshima, Labiro, Sanapiani Tara Pipare, to the PD, Lebron, Jenny Simon, Kato, Didakan, down to the Lea Mirigo, Media, Thank Kayarago, through the internet, Kangwe, Shotare, and Nebono, Layo Sanapiani Tara Pipare, Nabiro, down to Docking with the Songa and Lepe the Biro, a moment Boba Yebono, eight to a less so that's the same people, Numa Soyago, through Downs. นี่จ่าราเลยဖြစ်ပါတယ်အခုလာရောက်ဆန္ဒပြတဲ့ပြည်နယ်တွေကတော့ဒီနယူးယောက်အထက်ပိုင်းပြည်နယ်နောက်နယူးယောက်ပြည်နယ်နောက်ပြီးတော့မြောက်ကိုရိုင်းနာစတဲ့ပြည်နယ်ပေါင်းစုံကနေပြီးတော့မြန်မာအရေးလှုပ်ရှားတဲ့သူတွေနောက်ပြီးတော့ဒီဒေသခံတောင်သူတွေကိုစာနာတဲ့သူတွေကနေပြီးတော့လာရောက်ပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်
တရုတ်နိုင်ငံကဝမ်ပေါင်ကုမ္ပဏီဟာကျွန်တော်နိုင်ငံထဲမှာလာပြီးတော့ရင်းနှီးမြှုပ်နှံမှုတွေလုပ်တယ်ကျွန်တော်နိုင်ငံထဲကလယ်သမားတွေကို ရောကြီးမိယူထားတဲ့လူတွေကိုလည်းသူတို့လက်ရမိတယ်သိနေတူတဖြစ်လက်ဘရောင်းဒေသကလယ်သမားတွေကိုအခုလိုမျိုးကြွကြော်တတ်ဖြတ်တဲ့အထိပြီးွားတဲ့ရက်ပိုင်းမှာဖြစ်သွားတဲ့ဒေါခင်ဝင်းသူ့ရဲ့လယ်မြေကိုသူကာကွယ်ရင်းနဲ့တန်တန်းနဲ့ပစ်ပြီးအသက်ခံလိုက်ရတယ်ဒီလိုဟာမျိုးတွေကိုအမှုမှန်ပေါ်ပေါက်ရေးပစ်တဲ့လူကိုအရေးယူပေးကျွန်တော်တို့စူးစမ်းပြီးတော့ရာသီဥတုအန်တူကြီးကိုလိုရောက်လာကြတ
ဒီလက်ပြောင်းတော့ကျင်းစီမံကိန်းမှာဒီအသိစိတ်ခံရတဲ့လေယာမြေတွေပြန်ပြီးတော့ရရှိရေပေါ့နော်ဒီဒေသခံတောင်သူတွေအတွက်တရားမျှတတဆောင်ရွက်ရေးစတာတွေကိုမြန်မာအစိုးရအနေနဲ့ပေါ့နော်အကောင့်ထဲပေါ်မပေးမချင်းပေါ့နော်သူတို့ဒီအမေရိကန်ပြည်ထောင်စုပါဝင်ပြပရောက်နေတဲ့မြန်မာရေလှုပ်ရှားသူတွေကဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ view
ကိုပြောပါတယ်ရှင်မင်းကျင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်အခုပတ်စံကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ဒီ 2015 ခုနှစ်နှောင်းပိုင်းမှာကျင်းပမယ်အထွေထွေရေကောက်ပွဲအကြောင်းကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့တုံသက်တင်ပြထားတဲ့မြမရေသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်ရှင်
နမေအော်တိုဘာသို့မဟုတ်နိုဝင်ဘာလမှာဒုတိယအကြိမ်မြောက်အထွေထွေရွေးကောက်ပွဲကြီးကျင်းပမယ်ဆိုလို့ဒီနှစ်ကိုရွေးကောက်ပွဲနှစ်လို့ခေါ်ရပါလိမ့်မယ်ဒီရွေးကောက်ပွဲကိုစောင့်ကြည့်သင့်တယ်လို့နိုင်ငံခြားစာနယ်ဇင်းအချို့ကဖော်ပြပါတယ်အရင်ကလဲထင်ရှားတဲ့ရွေးကောက်ပွဲတွေရှိခဲ့ပါတယ်1920ပြည့်နှစ်ရွေးကောက်ပွဲကိုလူသိများပါတယ်ဒါပေမဲ့ NLD 9B စစ်တပ်တည်ထောင်တဲ့တပ်ဆညာပါတီရှုံးတာကိုစစ်တပ်ကလက်မခံနိုင်လို့အနည်း20ကျော်အုပ်ချုပ်ပါတယ် ဒီအစဉ်အလာကြောင့်ပြီးခိုင်းဖြိုးပါတီရှုံးရင်စစ်တပ်ကလက်ခံနိုင်မှာမလားဆိုတာစဉ်းစားစရာဖြစ်နေပါတယ်2020ရွေးကောက်ပွဲကိုလွတ်ပွဲအဖြစ်သတ်မှတ်ပြီး NLD ကသဘိတ်မောက်ခဲ့ပြီးမဲ့ကြားပြရွေးကောက်ပွဲမှာအနိုင်ရတဲ့အတွက် NLD ကိုယ်စားလှယ်40ကျော်လွတ်တော်ရဲ့ရောက်သွားပါတယ်လွတ်တော်အမှတ်90ရာခိုင်နှုန်းကျော်ဟာပြီးခိုင်းဖြိုးဖြစ်ပြီးစစ်တပ်ကိုယ်စားလှယ်က 25ရာခိုင်နှုန်း NLD ကိုယ်စားလှယ်က9ရာခိုင်နှုန်းသာရှိပါတယ်2020ရွေးကောက်ပွဲမှာကလင်ကကျစ်လုံမှုရှိတယ်ဆိုပေမဲ့ ပြုပြင်လုံနိုင်တဲ့ဦးသိန်းစိန်အစိုးရကိုအပြည့်ဆိုင်ရာကထောက်ခံလာကြပါတယ်။ဒါကြောင့်တရားမျှတရင်2015ရွေးကောက်ပွဲမှာ NLD
နိုင်လိမ့်မယ်လို့ခန့်မှန်းကြပါတယ်။2020ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးအနိုင်ရအောင်ကြိုတင်မဲကိုအသုံးပြုတဲ့အတွက်ရွေးကောက်ပွဲကော်မရှင်ကိုယုံကြည်နည်းနေပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟာစစ်ဘူဟောင်းနဲ့ကြံ့ဖွန့်ပါတီဝင်ဟောင်းဖြစ်ပြီးဆေးအာဏာသိမ်းမှုကိုထောက်ခံပြောဆိုတဲ့အတွက်ဗဲလိုက်မှုရှိမှာကိုစိုးရိမ်နေကြပါတယ်။ဒါကြောင့် သမာသမတ်ဖြစ်ဖို့အလွန်အရေးကြီးပါတယ်။ပွင့်လင်းမြင်သာပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်လုပ်ရမယ်လို့သမ္မတဦးသိန်းစိန်မနစ်ကပြောပါတယ်။တိတ်ခါမရှိတဲ့ဘက်လိုက်တဲ့လူညစ်ကြီးအဖြစ်သမိုင်းတွင်မှာကိုလက်မခံနိုင်ဘူးလို့ဆိုပါတယ်။ဦးသိန်းစိန်ကြောင့်2014ကြားဖြတ်ရွေးကောက်ပွဲကိုမှန်ကန်စွာကျင်းပနိုင်တာလို့မြင်ကြပါတယ်။အတိုက်ခံပါတီမှာလုတ်ပိုင်ခွင့်ဘယ်လောက်ရှိတယ်
င်းပါတဲ့ရွေးကောက်ပွဲကွဲပြားချမ်းသာကြောင်း2012ရပ်ပြရွေးကောက်ပွဲကသက်သေပြနေပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာအရင်ကတည်းကပုံမူလွတ်လပ်ပြီးအယတအဖွဲ့အစည်းတွေပုံမျိုးများပြားလာတာကြောင့်ပြည်သူလူထုအများအပြားပါဝင်ဆင်နွှဲလိမ့်မယ်လို့ပြောလဲရပါတယ်။ရွေးကောက်ပွဲကိုစိတ်ဝင်စားသူများလီလီမတရားလုပ်ဖို့ခက်ခဲလီလီဖြစ်ပြီးစိတ်ဝင်စားသူနည်းလေလေလိန်လို့ကောင်းလေလေဖြစ်ပါတယ်ရွေးကောက်ပွဲကျင်းပလို့ဆင်းရဲခြင်းပျောက်ကင်းမှာမဟုတ်ဘူးလို့ယူဆပြီးစိတ်ဝင်စားမှုမရှိတာဟာ ဒီမိုကရေစီအတွက်အလားအလာမကောင်းပါဘူးရွေးကောက်ပွဲဆိုတာနိုင်ငံရေးမှာပြည်သူလူထုပါဝင်နိုင်တဲ့အခွင့်အလမ်းဖြစ်တာမို့အလေးအနက်ထားတဲ့နည်းလို့မြင်ကြပါတယ
်တပြည်လုံးမဲဆင်းပြုစုနိုင်အောင်စတင်လှုပ်ဆောင်နေကြောင်းသိရပါတယ်ဇန်နဝါရီလကုန်မှာပထမအဆင့်ပြီးဖို့ရည်ရွယ်ပြီးမတ်လကုန်မှာဒုတိယအဆင့်ပြီးစီးနိုင်လိမ့်မယ်လို့သိရပါတယ်မေလာကုံမှာနောက်ဆုံးတတိယအဆင့်ကိုပြီးစီးနိုင်လိမ့်မယ်လို့ခန့်မှန်းထားပါတယ်။မဲဆင်းဝင်သူသာရွေးကောက်ပွဲမှာမဲဆန္ဒပေးနိုင်တာမို့မိမိအမည်မဲဆင်းမှာပါဝင်ဖို့အလွန်အရေးကြီးပါတယ်။မဲဆင်းကိုနိုင်ငံရေးပါတီတိုင်းရရှိဖို့လိုအပ်ပါတယ်။အင်္ဂလန်မှာဆိုရင်ကုမ္ပဏီတွေကမဲဆင်းကိုဝယ်ယူပြီးလူတူးချင်းစီကိုပစ္စည်းကြော်ညာပို့လို့ရှိပါတယ်။ဒါကြောင့်မဲဆင်းရထားတဲ့ပါတီဟာမဲဆန္ဒရှင်ကိုထိထိရောက်ရောက်စီယုံသိမ်းသွင်းနိုင်တဲ့အခြေအနေမှာရှိပါတယ်။မဲဝဲခြင်းတဲ့ပါတီဟာမဲစင်းကိုကြည့်ပြီးတဦးချင်းကိုလက်ဆောင်ပေးပြီးစီယုံတာမျိုးလဲရှိနိုင်ပါတယ
်2015ရွေးကောက်ပွဲကိုဒီမိုကရေစီနည်းအတိုင်းကျင်းပနိုင်ရင်အတွက်ကာတာစင်တာကကူညီပါလိမ့်မယ်လွန်ခဲ့တဲ့အောက်တိုဘာမှာအမေရိကန်သမ္မတဟောင်းဂျင်မီကာတာလာစင်ကတရိပ်ပြုခဲ့တာဖြစ်ပါတယ်နိုဝင်ဘာမှာသမ္မတဥဘာမားလာတဲ့အခါမှာတရားမျှတတဲ့ရွေးကောက်ပွဲကျင်းပရေးနဲ့အခြေခံဥပဒေပြင်ဆင်ရေးကိုအဓိကထားတိုက်တွန်းသွားပါတယ်ရတာအဖွဲ့27ဖွဲ့ပါဝင်တဲ့မြန်မာနိုင်ငံမဲယုံစောင့်ကြည့်ကြီးကွန်ရက်ကလည်းမဲစီးရင်မဲစောင့်ကြည့်မှုနဲ့မဲရီတွဲမှုစတာတွေမှာပါဝင်မှုအလားအလာရှိပါတယ်။စေအစိုးရကိကမကြာခဏအဖမ်းခံခဲ့ရတဲ့လူခွင့်ရေးမြင့်တင်ရေးအဖွဲ့ကလည်းရွေးကောက်ပွဲပညာပေးလုပ်ငန်းမှာပါဝင်နေပါတယ်။လွန်ခဲ့တဲ့မေလကဇူလိုင်လအထိရန်ကုန်ကအလုံးမြို့နယ်၊ချင်းပြည်နယ်ကတီးတိမ်မြို့နယ်နဲ့မြစ်ကြီးနားမြို့နယ်တွေမှာရှိပြီမဲစင်းစမ်းသပ်ကောက်ယူတဲ့အခါရတအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ခဲ့ကြောင်းသိရပါတယ်။ရှိပြီစမ်းသပ်ပွဲမှာတွေ့ရတဲ့အားနည်းချက်တွေကိုပြင်ဆင်ဖို့အချိန်ရတာမို့2010ရွေးကောက်ပွဲနဲ့ကြွားချားမှသိကြပါတယ်။ထူးခြားချက်ကတော့ပုဂ္ဂလိကစာနယ်ဇင်းရှိတဲ့အတွက်ကလင်ကချစ်လုံးမှုကိုဖော်ထုတ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲနှစ်မှာသတင်းမီဒီယာလွတ်လပ်မှုဟာအထူးအရေးကြီးပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြမရေသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ခုဆက်ပြီးတော့ဒေါ်လာလတန်စီစဉ်တင်ဆက်ထားတဲ့ American Style Indian အသုံးနှုန်းတွေကိုနားဆင်ကြရပါမယ်ရှင
်။ဒီတွင်ပါ New Year နှစ်သစ်နဲ့လိုက်ဖက်တဲ့ Idioms အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
Turn over a new leaf.
ကိုတင်ပြပေးမှဖြစ်ပါတယ်။စာလုံးပေါင်းက T U R N turn ကလှန်လိုက်တာ O V E R over ကတစ်ဖက်ကိုဆိုတော့ turn over ကနောက်တစ်ဖက်ကိုလှန်လိုက်တာဖြစ်ပါတယ်။ N E W new ကအသစ် L E A F leaf ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့ဒီနေရာမှာစာရွက်ဒါမှမဟုတ်စာမျက်နှာဒီဘက်ကိုဆလိုတာဖြစ်ပါတယ်။ဒါကြောင့်စကပိုက်ခွန်းရဲ့တိုက်ရိုက်ဒီဘယ်ကတော့စာမျက်နှာအသစ်ကိုလှန်လိုက်တာဖြစ်ပါတယ်။ဒီသုံးဟာနှစ်သစ်မှာကုံလွန်ခဲ့တဲ့နှစ်ကကိုယ့်ရဲ့အဆိုးကောင်ကိုပြန်ပြောင်းသုံးသပ်ပြီးလာမယ့်နှစ်မှာတော့ဘာတွေဆောင်မယ်ဘာတွေရှောင်မယ်ဆိုပြီးကုံလွန်ခဲ့တဲ့နှစ်ဟောင်းရဲ့အညစ်အကြေးတွေအမှားတွေမလုတ်တင်မလုတ်ထိုက်ဒါတွေကိုပြုပြင်မယ်ဆိုတဲ့ New Year Resolutions ဆိုတဲ့နှစ်သစ်ဆုံးဖြတ်ချက်တွေကိုခြားလို့ရှိရကနေဆင်းသက်လာတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ရှိခဲ့တဲ့အကျဉ်းဆိုးတွေမကောင်းတဲ့အကျဉ်းတွေကိုဖျောက်ပြီးကောင်းတဲ့စိတ်တွေမွေးမယ်နိုင်ငံရေးမှာဆိုရင်လေသမိုင်းစာမျက်နှာသစ်လှမ်းမယ်ဆိုတဲ့အသုံးနဲ့တူတယ်လို့ဆိုရမှာပါ idiom ဆိုတဲ့သဘောဤဒီပဲကလည်းရှင်းပါတယ်စိတ်သစ်လူသစ်ဖြစ်တာကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
John told me he's going to turn over a new leaf this year. He's going to save money and stop chasing girls.
John nga di ne ma ro tu sait the lu the tha ro me lo chin naw ko pyo ke de. Pa san go su me mingli lu ne le tu ma shout daw u lo di be ya ba de. Upama ko naw ta khaw le la chi cha ya aw ma.
John told me he's going to turn over a new leaf this year. He's going to save money and stop chasing girls.
ကိုယ်စလေတင်ပြပြီးမှာကတော့
start from scratch.
ဖြစ်ပါလေစာလုံးပေါင်းက start start ကစာတာ from ကမှာ S-C-R-A-T-C-H, scratch ကကုတ်ချစ်တာမျိုးဆိုတော့စကပိုက်ထွင်းရဲ့တရိုက်ဒီဘက်ကတော့ကုတ်ချီရကနေစတာဖြစ်ပါတယ်ဒီအသုံးကအပြေးပြိုင်ဘွဲကနေဆင်းသက်လာတယ်လို့ဆိုပါတယ်ဒါအထွဲ့မှာအပြေးသမားတွေနေနဲ့ဒါမထွက်မီဒိုင်းရဲ့တနပ်ပြစ်ဖောက်မှုကိုစောင့်ရမှာဒါထွက်တဲ့မြင်းပေါ်မှာပြေးဖို့ဟန်ပြေနေတုန်းကိုစီးထားတဲ့ဖက်နှက်နဲ့အဲ့ဒီဒါထွက်တဲ့မြင်းကိုပုတ်တိုက်ကုတ်ချစ်အာယူရကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်ဒီနေ့တော့အပြေးပြိုင်ဘွဲဟာဘယ်လောက်ပဲမိုင်းရှိပါစေစတဲ့နေရာကတော့တာထွက်တဲ့နေရာကဖြစ်ပါတယ်ဒါကြောင့် EDM ဆိုတဲ့သဘိုက်ဒီဘက်ကကျမတို့မြန်မာမှာတစ်ကနေပြန်စတာမျိုးကိုဆိုလိုပါတယ်လောက်ရမဲဟာမှန်သမျှကိုကိုကိုတိုင်အစကနေပြန်စလောက်ရတာမျိုးဖြစ်ပါတယ်ဥပမာကိမှုဖုတ်မယ်ဆိုရင်လည်းအစင်းသင့်ပြင်ပြီးသားအထုပ်ကိုရေရောမှွေပြီးတော့ဖုတ်မယ်စားကိုဟာကိုဂျုံတကြားကျဲဥနို့အစသဖြင့်အလုံးရောပြီးအစကနေကိုတိုင်လှုပ်တာမျိုးကို start from scratch လို့ပြောတာဖြစ်ပါတယ်။နေစဉ်ဘဝမှာလည်းအလားတူပါပဲ။အောက်ခြေကနေပြန်စတာ၊တစ်ကနေပြန်စတာ၊သုံးရကနေပြန်စတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Our boss started his business from scratch. He's smart. So now,He's a millionaire.
ကျွန်တော်ဆရာသမားကသူ့ရဲ့စီးပွားရေးလုပ်ငန်းကိုအောက်ခြေကနေစခဲ့တာ။သူကညံထက်တော့ခုတန်ကြွယ်တထေးဖြစ်နေပြီလေလို့ဒီပေရပါလေ။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Our boss started his business from scratch. He's smart. So now he's a millionaire.
ခုနောက်ဆုံးတင်ပြပေးမှာကတော့
Back to square one.
ဖြစ်ပါတယ်။ဆာလုံးပေါင်းကBACK back TO2 back to ကအနောက်ကိုပြန်သွားတာ SQUARE square က၄တောင်ကွယ် ONE 1ကနံပါတ်၄ဆိုတော့စကပိုက်ထူးငယ်တရဒီဘယ်ကတော့ပထမအဦးဆုံး၄တောင်ကွယ်စီကိုပြန်သွားရတာဖြစ်ပါတယ်ဒီအသုံးဆင်းသက်လာတဲ့ပုံပြင်အမျိုးမျိုးရှိပါတယ်တစ်ခုကတော့ snake and ladder ဆိုတဲ့ကစားနည်းမျိုးဖြစ်တဲ့မွေနဲ့လေကားဒစ်တွေဆွဲထားတဲ့ကားကြပ်ပေါ်မှာကစားသူတွေကကိုကြိုက်တဲ့အရာကိုပျားဒိုးပိုင်းကိုသုံးပြီး dice ဆိုတဲ့အန်စာတုံးကိုခွက်ထဲထည့်လှုပ်ရာကနေကိုကြတဲ့နံပါတ်အလိုက်ဒိုးကိုလိုက်ရွှေ့ရတာဖြစ်ပါတယ်။တခါတရံလေကိုနံပါတ်ကမွေရှိရာကိုရောက်သွားတယ်ဆိုလို့ရှိရင်မွေရဲ့ရှိတဲ့အရှေ့လိုက်ကိုကအောက်ကိုပြန်ဆင်းရတာဖြစ်ပြီးပထမအကွက်ကနေပြန်ပြီးဆရတာမျိုးရှိပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းချမတို့မြန်မာမှာအဆုံးကနေပြန်ဆရတဲ့တုံညကနေပြန်ဆက်ရတယ်ဆိုတာနဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Our initial plan was a failure so it's back to square one for our team
ကျွန်တော်တို့ပထမရေးဆွဲတဲ့အစီအစဉ်ကမအောင်မြင်ခဲ့ဘူးလေဒါကြောင့်အခုကျွန်တော်တို့အဖွဲ့တစ်ကနေပြန်ဆက်ချရတော့မယ်လို့ထည့်ပေးရပါတယ် George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
Our initial plan was a failure, so it's back to square one for our team. Turn over a new leaf, start from scratch, back to square one.
ဒုဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
American Indian အသုံးနှုန်းတွေကိုဒေါ်လာလတန်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်လို့ရပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews voaamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA ကနေ2015ခုနှစ်ဇန်နဝါရီလ4ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 4433ညာနဲ့လိုင်းနိုမီတာ50 kHz 5995အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော်တာရှင်တွေနားဆင်ကြမှာကစနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ပဲဖြစ်ပါတယ်။ဒီစီစဉ်မှာဆိုရင်အခု2015ခုနှစ်ဟာမြန်မာနိုင်ငံရေးအတွက်အကဲဆန့်ချက်တွေနဲ့ပဲသွားမလားအလားအလာကောင်းတွေရှိလာနိုင်မလားဆိုတဲ့အပေါ်ဆွေးနွေးထားကြတာဖြစ်ပါတယ်။ထုတ်လုပ်သူမတ်စုမွန်နဲ့အတူကိုသားညွန်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရယ်အခုဆိုလို့ရှိရင်2014နှစ်ကုန်လုံး2015နှစ်ထက်နှစ်သစ်ထဲကိုကျွန်တော်ဝင်ရောက်လာပြီးဖြစ်ပါတယ်ပြောရမယ်ဆိုရင်တော့ဒီနှစ်မှာထွေထွေရွေးကောက်ပွဲကျင်းပမယ့်နှစ်ဖြစ်တာမလို့မြန်မာနိုင်ငံမှာနိုင်ငံရေးအရရေးပါမယ့်နှစ်ဆိုပြီးတော့အများစုကယူဆကြပါတယ်ဒါပေမဲ့ဒီမတိုင်ခင်မှာနိုင်ငံရေးအရတင်းမာမှုတွေထိတိုက်တွေးမှုတွေတချို့ရှိတဲ့အခါကျတော့ဒီ2015ခုနှစ်ဟာမြန်မာနိုင်ငံရေးအတွက်အကဲဆန်းချက်တွေနဲ့ပဲသွားမလားဒါမှမဟုတ်အလားအလာကောင်းတွေရှိမလားဒီအခြေအနေကိုကျွန်တော်သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်ပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ပြင်နိုင်ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ်ပထမတူကတော့သတင်းစာဆရာကိုစီသူအောင်မြင့်ဖြစ်ပါတယ်နောက်တူကတော့ဒီတတိပုတ်ကလအမတ်သူကတော့ရန်ကုန်တိုင်းဒေသကြီးကပါဒေါက်တာညညိုသင်ဖြစ်ပါတယ်ခင်ဗျနောက်တူကတော့လူပေါင်းတက်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်ခင်ဗျကျွန်တော်ကိုစီသူကိုအရင်ဆုံးမေးချင်ပါတယ်ကိုစီသူကြားရမယ်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကြားပါရခင်ဗျာ
ကိုစီသူရေခုနပြောသလိုပါပဲကျွန်တော်ဒီတက်ကြွလှရှားသူတွေအတိုက်ခံနေတဲ့တင်းမာမှုတွေထိတိုက်တွေ့မှုတွေချို့ရှိတယ်လွတ်တော်နဲ့အစိုးရကြားမှလည်းတင်းမာမှုတွေရှိတော့2015မြန်မာနိုင်ငံရေးအခြေအနေကအကြက်တဲတွေနဲ့ပဲသွားမလားပြဿနာတွေကိုချောမွေးနဲ့ပြည်လည်နိုင်မဲ့လမ်းစာတွေရောရှိလားဘလို့အခြေအနေလို့မြင်ရပါလဲ
အဲ့ဒါနဲ့ပတ်သက်လို့အခုနောက်ဆုံးပေါ့နော်အမေရိကန်သမ္မတဘာရက်အိုဘားမားပြီးခဲ့တဲ့မှတ်ချက်တစ်ခုရှိတယ်ဗျာအဲ့ဒါမြန်မာနိုင်ငံကကြောင်းလဲမှုတစ်ခုကိုအစပြုခဲ့ပြီပေါ့အဲဒါပေမဲ့ဒီ2015မှာဘာတွေဆက်ဖြစ်လာမလဲကောင်းတဲ့ဘက်ကိုသွားမလားဆိုးတဲ့ဘက်ကိုသွားမလားဆိုတာကတော့အဓိကကျတဲ့ခေါင်းဆောင်တွေရဲ့ဒီလောက်ကင်ဆောင်ရွက်ပုံတွေပေါ်မှာမူတည်တယ်ဆိုပြီးတော့မှသူမှတ်ချက်တစ်ခုပေးတယ်အဲကျွန်တော်နားလည်တာကအဓိကကျတဲ့ခေါင်းဆောင်တွေဆိုတာကဒေါက်ဆန်းစုကြည်သမရဦးသိန်းစိန်အပြီးတော့မှတမရကာကွယ်ဦးစီးချုပ်ကုရဦးရှင်မန်းအပြီးတော့မှနောက်ချိုင်းသားတွေခဲရဆိုရင် KIA ခေါင်းဆောင်တွေ KNU ခေါင်းဆောင်တွေနဲ့အဲနောက်တခြားသောသူရတန်းစားကောင်းဆောင်တွေအပေါ်မှာမူတည်တယ်လို့ထင်ပါတယ်အဲ့ဒီလူတွေကသာတကယ်အမျိုးမြင်ရှိရှိနဲ့သူတို့ဖေချာသွားပြီးတော့မှဟိုလုံနိုင်တယ်ဆိုလို့ရှိရင်ကောင်းတဲ့ရလတ်တွေအများကြီးထွက်လာနိုင်တဲ့အခြေအနေရှိပြီးတော့တစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေပဲကိုရလတ်ကိုပဲပိုလိုချင်တာဘက်ကိုစုပ်ပိုင်ထားမယ်ဆိုရင်ပဋိပက္ခတွေအများကြီးဖြစ်လာနိုင်တဲ့အနေအထားရှိတယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဓိကငွေကြေးဆက်ကောင်တွေရဲ့အပေါ်မှာမူတည်တာပေါ့ဒုတိယအနေနဲ့ဒေါက်တာညညိုသိန်းမေးချင်ပါတယ်ခင်ဗျာဒီ2015မှာထူးခြားခြားထူးထူးရွေးကောက်ပွဲတွေကျင်းပမှာပါအဲ့တော့ဒေါက်တာညညိုသိန်းလက်ရှိအမှန်အနေနဲ့လည်းဖြစ်တဲ့ခါကျတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အခြေအနေတွေကိုဘယ်လိုမျှော်လင့်ထားလဲခင်ဗျလိုလက်လက်ရှိပါရဲ့လားဘာလို့2010ရွေးကောက်ပွဲကတော့တော်လေးအငင်းပွားစရာတွေဖြစ်ခဲ့ပါတယ်2015ရွေးကောက်ပွဲကတော့ဘယ်လိုမျှော်လင့်လို့ရပါလဲ
ကျမတို့ကတော့လေဟိုဖြစ်အခုဒီ2014မှာဖြစ်ခဲ့တဲ့အတွေ့အကြုံတွေကိုကြည့်ပြီးတော့ကျမတို့ပြန်ပြီးတော့သုံးသပ်မယ်ဆိုလို့ရှိရင်တော့ဒီ2015ရွေးကောက်ပွဲကဘလို့မှဟိုအရှုံးမခံနိုင်တဲ့ပါတီကြီးတစ်ခုပေါ့နော်ဒီကန်ဖြူပါတီနဲ့ NLD ပေါ့နော်မြန်မာဒီမိုကရေစီခွဲချိုးတဲ့တကယ်အပြိုင်ဆိုင်အပြင်းထန်ပြိုင်ပွဲဝင်ကြမယ်ကာလလို့ကျမတို့အားလုံးသိထားကြတယ်လေခမမီးကတော့ကျမတို့အခုလက်တလောချင်းပါပြီးသွားတဲ့စီပင်ရွေးကောက်ပွဲပေါ့နော်ရန်ကုန်နိုင်ငံကြီးကတတိုင်းပြည်လုံးမှာသူကထိတ်ဆုံးပါပဲလေရန်ကုန်နိုင်ငံကြီးကိုကြည့်လိုက်လို့ရှိရင်ကျမတို့တတိုင်းပြည်လုံးမှာဘာတွေဖြစ်လာနိုင်လဲဆိုတာခံမနိုင်တာပေါ့လေဒီရန်ကုန်မြို့တော်စီပင်သာရေးကော်မတီအစီအစဉ်ရွေးကောက်ပွဲကိုကြည့်လိုက်တဲ့အခါမှာ2015ရွေးကောက်ပွဲမှာဘာတွေဖြစ်လာမလဲဆိုတာကိုချိုးချင်းခံမနိုင်တဲ့အနေအထားတွေကျမတို့အများကြီးတွေ့လာတယ်ဒါကြောင့်မလို့ကျမအနေနဲ့ဘလောက်ပဲပေါ့နော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကြီးက2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲဖြစ်အောင်ဆန်းကုန်ကြိုးစားပါမယ်လို့ပြောနေပေမဲ့လည်းအောက်ခြေစစ်စစ်ရဲ့အကောင့်ထဲပုံမှုတွေကိုကျွန်မကြည့်ရင်းရရင်ကျွန်မအနေနဲ့တော့တော်တော်တုံ့လှုပ်ပါတယ်ဒီလာမယ့်2015ရွေးကောက်ပွဲကြီးဟာလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲကြီးဖြစ်မှာဖြစ်ပါမလားလို့ကျွန်မ တော်တော်လေးကိုပေါ့နော်တန်တရားရှိပါတယ်အခုဆိုရင်လည်းဟိုအခြေအနေတွေကတော့တိတ်ပြီးတော့ခရတာတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာနိုင်တဲ့အနေအထားမျိုးတွေစိတ်မတွေ့ရဘူးလို့ကျွန်မသုံးသပ်ချင်ပါတယ်
ဟုတ်ကဲ့ဒေါက်တာညညိုသင်ကစီပင်ရွေးကောက်ပွဲအကြောင်းပြောတဲ့ခါကျတော့ခုန2015ရွေးကောက်ပွဲကိုစမ်းသပ်မှုတစ်ခုနေနဲ့စီပင်ရွေးကောက်ပွဲကိုကြည့်မယ်ဆိုရင်ရန်ကုန်စီပင်ရွေးကောက်ပွဲနဲ့ပတ်သက်လို့ရောကျွန်တော်သတိထားမိသလောက်နိုင်ငံရေးပါတီတွေကတက်တက်ကြွကြွနဲ့စိတ်ဝင်တစားရောရှိကြရလားခင်ဗျာ
အနာဂတ်ပါတီဆိုတဲ့နေရာမှာကျမတို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကတော့ဒါဒီပုံမှာစိတ်ဝင်စားမှုသိပ်ပြီးတော့မပြအောင်လေဒါအားလုံးတည်တဲ့အတိုင်းပဲသို့တော်လည်းပဲကျမတို့ဒါအနိုင်ရပါတီအခုလောလောဆယ်ဖြစ်နေတယ်ဒီခံကျိုးဘက်ကတော့တော်တော်လေးကိုစိတ်ဝင်စားမှုပြပြီးတော့ပေါ့နော်ဒီပုံမှာအစမ်းကုန်စူးစားသွားတာလေကျမတို့တွေ့ရတယ်ပေါ့နော်ကတ္တမလို့ပေါ့နော်ဒါချစ်ချုံမြူနယ်ဒီမှာပေါ့နော်တချို့မြူနယ်ဒီမှာတော့လည်းဘုံမကျိုးစားပါဘူးအဲ့တော့ဒါကိုကြည့်ချင်းအဖြစ်ကျမတို့တွေက2015ရွေးကောက်ပွဲဘာဖြစ်လာနိုင်တယ်ဆိုတော့ကျမတို့မြေပွားဖြစ်တယ်ဒါအရှင်းကြီးသုံးသပ်လို့ရပါတယ်ဒီပေါ်မှာလည်းကျမတို့တန်ယုံတီတီရလေးလာသုံးသပ်သူတွေပေါ့နော် NGO အတီတီရလေးလာသုံးသပ်မှုတွေလည်းစောင့်ကြည့်မှုတွေလည်းရှိတယ်ပေါ့နော်တကယ်လို့အမေကစောင့်ကြည့်သူအနေနဲ့ကတော့တော်တော်လေးကိုစိုးရိမ်ပါတယ်2015ရွေးကောက်ပွဲကိုအနိုင်လို့ရှင်တော့အနိုင်ရရှင်တော့ပါတီများဒီအခုကလေးကကောင်းကောင်းကြိုတင်ပြင်ဆင်မှုမရှိဘူးဆိုလို့ရှိရင်တော့2015ရွေးကောက်ပွဲမှာဘယ်ထိတောင်ဖြစ်လာနိုင်လဲဆိုတချို့နေရာတွေဆိုပြင်ဆင်မှုကြီးမားတဲ့အတွက်ကြောင့်မလို့ဒါရွေးကောက်ပွဲအကြမ်းဖက်မှုတွေပါတယ်အထိဖြစ်လာနိုင်မယ်လို့ကျွန်မအနေနဲ့ထင်ပါတယ်
ဟုတ်ကဲ့ကျွန်တော်လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မူစွာမိကြပါလေခုနဒေါက်တာညညိုသင်းကတော့ဒီ2015ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူ့ရဲ့စိုးရိမ်ချက်တွေပြောသွားပါတယ်ခင်ဗျာအဲ့တော့2015ရွေးကောက်ပွဲနဲ့ပတ်သက်လို့နောက်အမ်တိုင်ငင်အခင်းကျင်းတွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
အဲကျွန်တော်အနေနဲ့တော့ပေါ့နော်2015ရွေးကောက်ပွဲမတိုင်ခင်မှာအခြေခံအဖြစ်တကယ်ဟိုဖြည့်ဆင်းရမယ့်ပြဿနာကြီးပြည်လည်းဖြည့်ဆင်းရမယ့်ပြဿနာကြီး၄-၅ခုရှိတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်တစ်ခုကတော့ခုနကိုစီပီအောင်မြင့်ပြောသွားတဲ့နိုင်ငံရေးပါတီကြီးတွေအကြပေါ့နော်နောက်သမရနဲ့လွတ်တော်သမရနဲ့ဘုနာလိုဒီအတိုက်ခံပါတီကြီးရဲ့ကောင်းဆောင်တောင်ဆန်းစုကြည်တို့ရဲ့အကြမှာရှိနေတဲ့ tension ပေါ့ဒီ tension တွေကိုတစ်တစ်ချက်ဖြေလျှော့ချနိုင်မှုလိုရလို့ထင်တယ် informality formality ဒီချာဆွေးနွေးပြီးတော့ဒီ tension တွေကိုလျှော့ချနိုင်မှုလိုလိမ့်မယ်လို့ယူဆတယ်ဒါတစ်ချက်ပေါ့ဒုတိယတစ်ချက်ကတော့ဒီ2015ရွေးကောက်ပွဲမတိုင်ခင်မှာဖြစ်နိုင်လို့ရှိရင်ဒီတိုင်းအနာလက်နက်ကင်တွေနဲ့တွဲဆောင်ဆွေးနွေးမှုတွေလုပ်နေတာအပြစ်ခတ်ရစေရတော့ပေါ့နော်ကြီးကြီးလယ်လယ်နဲ့2015မတိုင်ခင်မှာအပြစ်ခတ်ရစေလက်မှတ်ထိုးတယ်ဆိုတဲ့ကိစ္စမျိုးကိုဖြစ်စေခြင်းနဲ့နောက်တစ်ချက်ကပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုအတွင်းမှာဟိုလူလူကြကြရှိဖို့လိုလိမ့်မယ်လို့ထင်တယ်ဒီလူလူတဲမှာလူလူကြကြရှိဖို့အတွက်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေအရက်သက်လူခွဲစည်းတွေရဲ့ကဏ္ဍအပြင်အစိုးရမှလည်းတာဝန်ရှိတယ်လို့ကျွန်တော်အနေနဲ့တော့ယူဆတယ်ဒါနောက်တစ်ချက်ကတော့အခုတိုင်းပြည်နဲ့အနှံ့မှာဖြစ်နေတဲ့ပြဿနာတွေရှိတယ်အမေရပြဿနာလို့ကိစ္စမျိုးတွေအဲ့နောက်တစ်ခုကဒီပညာရေးအေးပေါ်စီနဲ့ပတ်သက်တဲ့ကိစ္စမျိုးတွေဒီလိုကိစ္စမျိုးတွေကိုလည်းပဲကြီးကြီးလေးလေးနဲ့ဖြေရှင်းနိုင်တဲ့အခြေအနေမျိုးတွေဖြစ်စေခြင်းနဲ့ဒီကိစ္စတွေက2015ရွေးကောက်ပွဲကိုချိန်ပြင်ပေါက်အနည်းနဲ့အများရိုက်ခတ်နိုင်တယ်လို့ယူဆတယ်။ဒါကြောင့်2015မတိုင်ခင်မှာဒီလိုပြဿနာမျိုးတွေကိုကြီးကြီးလေးလေးညှိနှိုင်းနိုင်နိုင်နဲ့ဖြေရှင်းတဲ့လမ်းကြောင်းပေါ်ကိုဒီချေချာရောက်စေခြင်းလဲလို့ပြောချင်ပါ
ဟုတ်ကဲ့ဥပမာဆိုကျေးဇူးပါကျွန်တော်ကိုစီသူအောင်မြင့်ကိုပြန်မေးချင်ပါတယ်ခုနကရွေးကောက်ပွဲနဲ့ပတ်သက်လို့ပါဒေါက်တာညိုညိုသင်းကတော့ရွေးကောက်ပွဲဟာစိုးရိမ်စရာအခြေအနေသူတနည်းအားရှိတယ်လို့မြင်ပါတယ်ကိုစီသူအောင်မြင့်ကဘယ်လိုယူဆပါလဲခင်ဗျအ
ဲ့ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့လကနိုင်ငံရေးပါတီ15ခုကပါတီဝင်တွေပေါ့နော်အယောက်80 80လောက်ကိုကျွန်တော်က2010ရွေးကောက်ပွဲ2012ရွေးကောက်ပွဲအဲ့ဒီဥစ္စာတွေကိုကျွန်တော်တေချာရှင်းပြပြီးတော့မှသူတို့သဘောထားတွေမေးကြည့်တယ်မေးကြည့်တော့2015ရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်လာမယ်လို့ခင်ဗျားတို့ထဲမှာဘယ်သူတွေထင်မြင်တာရှိပါသလဲဒါမှမဟုတ်ရင်ဘယ်လိုတွေဖြစ်လာနိုင်တယ်လို့မေးတဲ့အခါမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာမယ်လို့ဒီဒီချက်ချာယုံကြည်တဲ့လူတယောက်မှမတွေ့ရဘူးဒါနိုင်ငံရေးပါတီကလူတွေရဲ့သူတို့ရဲ့ဟိုသုံးသပ်ချက်ပေါ့နော်ဟိုတကယ်တကယ်မှလည်းအခုရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုလုပ်ဖို့ဆိုရင်ကျွတ်ပါလေလို့လဲဆိုတော့ဒီကောက်ပွဲလောက်ရတဲ့အကြောင်းရင်းပေါ့မူရင်းဖွဲ့စည်းပုံအခြေခံဥပဒေဆိုတာရှိတယ်ဒါပေမဲ့အခုချိန်ထိဖွဲ့စည်းပုံအခြေခံဥပဒေမှာဘလို့ပြင်ဆင်မဲ့ဘာညာမရှိသေးတဲ့ခါကျတော့ဘလို့အချိန်ဒီအောက်မှာဒီကောက်ပွဲရလဒ်တွေကိုအသုံးပြုမလဲဆိုတာဒါမရှင်းလင်းသေးဘူးဒါဒုတိယတစ်ချက်ကယူကောက်ပွဲကော်မရှင်ဒါကလည်းရေးကြည့်တယ်အဲ့တော့ယူကောက်ပွဲကော်မရှင်ဆိုတာလည်းအားလုံးပြည်ပြီးဖြစ်တဲ့အတိုင်းဒါဒုတိယဘူဂျိုကြီးတယောက်ကဦးဆောင်တယ်အခုဆိုရင်အကုန်လုံးဖွဲ့အဲ့ဒီယူကောက်ပွဲကော်မရှင်အစစ်အစင်ကိုညာနှုံးပြည်နီးပါးလောက်တတ်မလို့အရာရှိဟောင်းနေတယ်အကုန်လုံးဖွဲ့စည်းထားတယ်ဆိုတော့ဒီရုပ်ဘက်ကော်မရှင်ကလွတ်လပ်ပြီးတရားမျှတဆိုတာကျင်းပပြီးမလားဆိုတာလည်းဒါလည်းအများကြီးတန်ရဖြစ်เสียရှိတယ်။နောက်တတိယတစ်ခု ဟိုအခြေခံအကျဆုံးဖြစ်တဲ့ရွေးကောက်ပွဲတစ်ခုမှာအခြေခံအကျဆုံးဖြစ်တဲ့ကျွန်တော်တို့မဲပေးပိုင်ခွင့်ရှိဘူးစည်းရင်းဆိုတာဒီနေ့ချိန်ကြီးပြည်ပြည်ကြီးကြမရှိသေးဘူးအဲ့တော့ဂျားထဲမှာကလည်း2014ဂျားပြရွေးကောက်ပွဲကိုလည်းကော်မရှင်ကမလုပ်ခဲ့ဘူးအခုတော့နောက်တစ်ခုပါဒီထပ်ပြီးတော့ပြောနေပြီလဲဆိုတော့မကြသေးခင်ချိန်ကကျွန်တော်တို့ဒီမှာသကောင်ရှင်ကောက်ယူတာတွေလုပ်ခဲ့တယ်ဒါပေမဲ့အဲ့ဒီသကောင်ရှင်ရဲ့အခြေခံရလဒ်တွေကိုလည်းသူအဆုံးမပြဘူးဆိုတော့သူကပြောနေပြန်အောင်ဆိုတော့ကျွန်တော်တို့ဒီမှာဟိုမဲပေးပိုင်ခွင့်ရှိဘူးစည်းရင်းတော့မရှိတဲ့တန်းကြီးဖြစ်နေတယ်အဲ့နောက်အရေးကြီးတာတစ်ခုကတော့ဟိုလူတွေကလွတ်လပ်လပ်မဲပေးပိုင်ခွင့်ရှိမလားလွတ်လပ်ဘူးမဲပေးပိုင်ခွင့်ရှိမလားဆိုတော့လည်းဘာမှမပြောနိုင်သေးဘူးဆိုတဲ့အခါကျတော့ဓာကြီးတွေကစိုးရိမ်ကြကောင်းတယ်စိုးရိမ်ကြကောင်းပေမဲ့လည်းအဒီမှာဆက်ဆိုင်တဲ့ပါတီအဖွဲ့အစည်းရလူတွေကစနစ်ကြနဲ့သူတို့ဆွေးနွေးညှိနှိုင်းလို့အဖြေတွေကဟိုကောင်းမွန်တဲ့ရလဒ်တွေထွက်မယ်ဆိုရင်တော့ဒီရွေးကောက်ပွဲကြီးကလည်းဂျိုးသသပြိုင်ဆိုင်မှုနဲ့ပြီးသွားနိုင်တယ်အဲဒီလိုမှမဟုတ်ဘဲနဲ့သူနဲ့သူပြေလည်မှုတွေမရဘူးကိုယ့်ရဲ့ဒီချက်ကိုပဲကိုယ်စုပ်ကင်ထားမယ်ဆိုရင်တော့ဒီရွေးကောက်ပွဲမှာဖြစ်နိုင်တာတွေအများကြီးရှိတယ်ဒေါက်တာညိုသိန်းပြောတာတွေအကုန်လုံးကိုကျွန်တော်လက်ခံပါတယ
်ဟုတ်ကဲ့ခင်ဗျအခုဆွေးနွေးပွဲအတွက်ဆိုပြီးတော့ဒီလိုင်းမှာတော်ရရှင်တူရောက်နေပါတယ်ဦးကျော်လင်းဦးကျော်လင်းကြားရမယ်ထင်ပါတယ်ခင်ဗျဆွေးနွေးလို့ရပါတယ်ဦးစီလူအောင်မြင့်ရှိပါတယ်ဒေါက်တာညိုသိန်းရှိပါတယ်ဦးအောင်ဘူးဆိုရှိပါတယ
်ကျွန်တော်တို့ဟိုအခုလက်ရှိအခြေအနေကိုကြည့်ရတော့ကျွန်တော်ဆွေးနွေးလို့ဖြစ်ကသူတို့မဆင်းကြတာဒါဘောတရားဆိုတာဘောရှိဆိုမရှိရအဲ့တော့ကျွန်တော်တို့ဒီဘောတရားကဘယ်လိုကိုင်ဆဲတာကြည့်လိုက်ရဆိုတော့ peace by yourself ဒါမျိုးလို့ဆိုရင်ငြိမ်းချမ်းစေမယ်ဆိုတော့အဲ့ဒီအကြီးစားကြီးကပြောနေပြီးတော့အဲ့တော့ကျွန်တော်ချက်ပေါ်မှုများတယ်ဗျကျွန်တော်ဆိုလို့ရှိရင်ဒီလိုဆရာဦးကြီးရဲ့ပြောလို့ဆိုတော့ပေါ်လာစစ်ကောင်းတယ်ဗျဘောတရားကလူပါရဒိုင်းဆိုအခင်းကြီးအစ်ကိုပြောလို့ရုပ်ပေါ်တာလေဦးတည်ကျလို့ပြောတယ်ခင်ဗျရုပ်ပေါ်လို့ဆိုတော့ဒီပေါ်လာတယ်အဲ့ဒီပေါ်လာတော့ဗမာပြည်ရဲ့အစားအသောက်ကော်ရိုးတဲ့ဒီလိုပြောကြတဲ့ကြိမ်ကြီးကတော့ရုပ်ချွေးတယ်။ဒါပေမဲ့လို့ဒီစံအရည်ကဗမာပြည်ရဲ့ရုပ်ချွေးရုပ်ချွေးတာ။ဒါပေမဲ့ဒီလိုကြတဲ့ဗမာပြည်ကတော့အဲ့ဒီကြောင်ရုပ်ချွေးမတွေ့တော့ဘူး။အဲ့ဒီအဲ့ဒီလူကြီးကမကောင်းဝယ်နိုင်ဘူး။အဲ့ဒီကြောင်ကျွန်တော်တို့တောင်းကြရဒုက္ခကိုခုပေါ်ပြီးပေါ်လာတော့ခေတ္တကြီးကအင်တာနက်ရှင်နယ်ဗိုလူရှင်းဆိုတဲ့ဆိုင်ကြီးကဒီလိုကဆိုင်ကြီးကိုလွတ်တော့ကောင်းဝယ်နိုင်ပြီးတော့ခင်ဗျဒီလိုကဆိုင်ကြီးကိုဆက်ဆောင်အောင်နဲ့ပြီးတော့အဲ့ဒီလူတွေအဲ့ဒီလူတွေကိစ္စကြီးကိုဖြစ်တော့ကြီးကအဲ့ဒီလိုမျိုးနဲ့ပေါ်ရတယ်ကျွန်တော်ထပ်ပြီးရရှိခင်ဗျဆက်မယ်ဆိုလို့ရှိရင်အတွက်ခေါ်ရလဲဒီမိုကရေစီဒီလူမျိုးပါလေအခြေခံနဲ့ဆိုတော့အတွက်ခေါ်ရမှာရှိရမတင်နိုင်ရင်ကျွန်တော်ကဒုံရင်းကိုပြန်ပေါ်တော့တော့အပြည့်ရပါလိမ့်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဦးကျော်လင်းကျေးဇူးပါခင်ဗျကျွန်တော်သရရှင်တူပေးစာပြပို့ထားပါတယ်အဲ့ဒါကိုလည်းကျွန်တော်ဒီရပဲဖတ်ပြပါမယ်ကိုဦးရဲ့ရှမ်းပြည်တောင်ပိုင်းရပါဒီ2015မှာဘလို့တမိုင်းတွင်သွားမလဲဆိုတာကို तू ကပို့ပြီးတော့စိတ်ဝင်စားမိပါလေတဲ့အဲ့မှာနောက်ဒုတိယပိုက်ကတော့အသက်ဝင်လာတော့မယ့်မျိုးစောင်းဥပဒေအသက်ဝင်နေတဲ့လက်ပတောင်းရည်ငင်းရည်ရဲ့အဆုံးသက်ဝန်ထမ်းတွေလာစားတိုးခြင်းမတိုးခြင်းတစုံတည်းတပြေးညီဖြည့်ဆူရတော့မယ့်တက္ကသိုလ်ဝန်ထမ်းစာမေးပွဲမေးခွန်းမအောင်မရှိစနစ်နဲ့အတန်းတက်လာခဲ့တဲ့လေးတန်း၈တန်းကလေးတွေရဲ့ပြည်နယ်တိုင်းစာမေးပွဲများနောက်ရွေးကောက်ပွဲရလဒ်ထိတ်တန်းအာဏာပိုင်တူရဲ့စစ်တပ်ကအာဏာသိမ်းခြင်းမသိမ်းခြင်းနဲ့ဆိုင်တဲ့လက်တပြတ်စကားစာရီရဲ့စုံမှတ်ဟာလေ2015ကိုရုံလုံးဖော်နိုင်လိမ့်မယ်လို့ယူဆပါတယ်တဲ့အဲ့တော့2015အတွက်လွင်မြောင်တဲ့ခက်တဲ့စင်ခေါမှုတစ်ခုကတော့နိုင်ငံရဲ့ယနေ့အသီးသီးမှာပါဝင်ပတ်သက်သူများအားလုံးရဲ့ mindset တွေကိုလက်တွေ့ကျကျပြောင်းလဲနိုင်ရည်လို့ယူဆကြောင်းဆွေးနွေးလိုပါတယ်တဲ့ဒါကတော့ကုဦးရှမ်းမီတောင်ပိုင်းကဆွေးနွေးတာပါဒီဆွေးနွေးချက်ကခုနကုစီသူတို့ကောင်မှုစော်တို့ပြောသွားချက်နဲ့တူမှချင်ပါတယ်အဓိကနိုင်ငံရေးဇက်ကောင်တွေပေါ်မှာမူတည်တယ်ဆိုတော့ကျွန်တော်အဲ့မှာကောင်မှုစော်ပဲခုနတစ်ချက်ကျွန်တော်ပြန်မေးချင်ပါတယ်ခုနပြောသလိုနိုင်ငံရေးဇက်ကောင်တွေအဓိကဒီ political actor တွေပေါ်မှာမူတည်တယ်ဆိုလို့ရှိရင်တစ်ဖက်မှာဒေါ်ဆန်းစုကြည်လို့လက်ရှိပြောနေတဲ့ democracy နဲ့ပတ်သက်လို့အယူဆတွေသမ္မတဦးသိန်းစင်တို့ပြောနေတာတွေလွှတ်တော်ထဲမှာသူအောက်ရှင်မန်းတို့ပြောနေတာတွေနောက်ဘူဂျုံမူကြီးမင်းအောင်လိုက်ပြောလာတဲ့ဟာတွေဒါတွေကပြောမယ်ဆိုရင်မြန်မာနိုင်ငံကို democracy စနစ်သွားမယ်ဆိုတဲ့ဟာမျိုးသူတို့မှာအတန်ကတော့တတန်နေရှိပါတယ်အဲ့တော့ဒီအခြေအနေမျိုးမှာ common ground ပေါ်တူညီတဲ့အခြေခံတစ်ခုကော2015မှာရှာလို့မရနိုင်ဘူးလားကိုအောင်မိုးဆိုဘယ်လိုယူဆပါလဲ
ပြဿနာသူတို့စကားမှမပြောကြတာပဲဗျဒီချေချာစကားပြောစီခြင်းလဲဒီချေချာနှစ်တရာရှိရှိစကားပြောမယ်ဆိုလို့ရှိရင်ကမုန်းကောင်းပေါ်လာနိုင်တယ်လို့ယူဆတယ်မနေ့တည်းကပဲဒီတယောက်ကိုတစ်ဖွဲ့ရ၄ဖွဲ့ဆိုင်တယောက်က၄ဖွဲ့ဆိုင်ပြောတယ်တယောက်က၆ဖွဲ့ဆိုင်ပြောတယ်တယောက်က၁၂ဖွဲ့ဆိုင်အစိုးရကလှုပ်တာ၁၄ဖွဲ့ဆိုင်အဲ့လိုအခြေအနေဖြစ်နေတဲ့အခါကျတော့စကားပြောမဲ့ကိစ္စကိုရှောင်လွှဲနေကြသလိုဖြစ်နေတယ်ဆိုတော့ကျွန်တော်အနေနဲ့ယူဆတာကတော့ခဏကာလမှာဒီချေချာဒီကောင်းဆောင်နေကြမှာစကားပြောဖို့လိုအပ်တယ်ဒီချေချာစကားပြောမယ်ဆိုလို့ရှိရင်ကမ္ဘာကောင်ပေါ်လာနိုင်တယ် formally ပဲဖြစ်ဖြစ် informally ပဲဖြစ်ဖြစ်ဒီလိုအရေးကြီးတဲ့ခေါင်းဆောင်တွေဒီအခြေအားထိုင်ပြီးတော့စကားပြောကြပါလို့ကျွန်တော်အနေနဲ့တော့ပြောချင်တ
ယ်ဟုတ်ကဲ့ကျွန်တော်ဒေါက်တာညိုသိန်းကိုပါဆက်တယ်မြေချင်ပါလားခုနကခေါင်းဆောင်တွေမတွေ့နိုင်ဘူးမစုံနိုင်ဘူးဆိုတဲ့ကိစ္စမှာဒေါက်ဆာဆုကျတော့၄ပွင့်ဆိုင်တောင်းပါတယ်ဦးသိန်းစိန်တော့၉ပွင့်ဆိုင်ဆိုပြီးတော့လောက်တာမျိုးရှိရယ်၁၂ပွင့်ဆိုင်ဆိုပြီးတော့လည်းပြောလာရရှိပါတယ်အဲ့တော့ဒီအခြေအနေတွေမှာဘာကြောင့်တကယ်တမ်းထိတ်တိုက်တွေ့စကားပြောမှုပြောဖို့အတွက်အခြေအနေဖြစ်မလားလဲဒါမှမဟုတ်ခေါင်းဆောင်တွေကိုယ်နိုင်ကသူတို့ရဲ့ political will မှာမရှိလို့လားဘယ်လိုယူဆလို့ရမလဲ
ကျမမြင်နေရတာကတော့ဒီအစိုးရကသူတတ်မှတ်ထားတဲ့သူဖန်တီးခြင်းနဲ့ roadmap ကရှိပြီးသားလေဖန်တီးခြင်းနဲ့ roadmap ကပါလေဆိုတော့ကျမတို့ဒီ2015ရွေးကောက်ပွဲမှတိုင်နေဒီလာမယ့်ဒီ February March မှာအနောက်ဆုံးထားပြီးတော့ဒါတနင်္ဂနွေလို့အပြစ်ခတ်ရိုက်စေးစာချုပ်ချုပ်မယ်ချုပ်ပြီးလို့ရှိရင်ဒါနိုင်ငံရေးစနစ်ပဲစမယ်ပေါ့နော်အဲ့တော့နိုင်ငံရေးစနစ်ပဲမှာအာသူရဲ့ရည်ရွယ်ချက်ကတော့ဒါကျမဖြစ်တာမမှားဘူးဆိုရင်တော့ဒါအတိုက်ခံပါတီဖြစ်တဲ့ဒီဒေါအောင်ဆန်းစစ်ရှင်နဲ့ NLD ရဲ့အခန်းကဏ္ဍကိုသူကဟိုမှေးမှိန်စီစဉ်တာပေါ့လေသိငင်စီစဉ်တာပေါ့သူက one of the political parties နေနဲ့ပဲဒီ political dialogue မှာပါလာမှာပေါ့နော်အဲ့လိုအနေထားမျိုးနဲ့သူကဒီနိုင်ငံရေးစနစ်ပဲကိုဟိုလှုပ်ချင်တဲ့roadmap ကိုသူကတတ်မှတ်ထားပြီးသားလေတတ်မှတ်ထားပြီးသားဆိုတော့အခုချိန်မှာတကယ်လို့များ၄ point ဆိုင်မဖြစ်ဖြစ်6 point ဆိုင်မဖြစ်ဖြစ်နားထောင်လိုက်မယ်ဆွေးစစ်ဆက်ဆွေးနွေးလိုက်မယ်ဆိုလို့ရှိရင်ဟိုမကြားချင်တဲ့အိစာတစ်ခုကိုပေါ့နော်ကြားရတဲ့အနေအထားမျိုးကြီးရှိလာမယ်ပေါ့ဥမာဒါတကယ်ဟိုဥရှင်မန်းတို့တော်အောင်ဆန်းစစ်ကြီးတို့ဘက်ကဒါတတ်မတော်နဲ့နိုင်ငံတော်တမလားကြီးကိုပုံပုံလင်းလင်းမေးမယ်အပိုင်းကြီးရှိလာမယ်လေအဲ့ဒီခါကျရင်သူတို့မဖြေနိုင်တဲ့အနေအထားတွေရောက်မှာ哦ဒါကြောင့်မလို့ကျမကတော့အဲ့လိုပဲထင်တယ်အစိုးရဘက်ကသူတွားချင်တဲ့သူရှောက်ချင်တဲ့လမ်းကိုသူတတ်မှတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့အခြားသောလမ်းတွေကိုသူမလျှောက်နိုင်တဲ့အတွက်ကြောင့်မလို့ရှောက်ချင်တဲ့စံသားမရှိတဲ့အတွက်ကြောင့်မလို့ဒီလိုတွေ့ဆုံရှင်းလင်းရေးကိုငင်းဆန်နေတယ်လို့ပဲကျမကယူဆပါတယ
်ဟုတ်ကဲ့ကုစီသူအမြင်လဲသိကြပါတယ်ခင်ဗျတွေ့ဆုံရှင်းလင်းရေးဟာဘာတွေကြောင့်များအခက်အခဲဖြစ်နေကြလို့လဲဘယ်သူကြောင့်အခက်အခဲဖြစ်နေကြလို့လဲ
အဓိကကတော့ခုနကတော့ညူသိန်းပြောတဲ့နေရာမှာအဖြေပါသွားပြီလေအဲ့ဒါတော့တကယ်အမှန်ပါပဲဒီတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့သမရဦးသိန်းစိန်တို့ဘက်ကတွေ့ဆုံဆွေးနွေးရေးမလုပ်ချင်တဲ့အခါကျတော့သူတို့ကဟိုဗါလဲ၄ point ဆိုင်ဆိုရင်၆ point ဆိုင်ဆိုရင်ဒါပုတ်ပူရေးတွေကိုအခြေပြုထားတယ်မတွေ့ချင်ဘူးပါညာဒီလိုပေါ့လေဒီမျိုးနဲ့ဒါညင်းနေလို့ဆိုတာဒါအားလုံးလည်းအဖြစ်ပါပဲဒါပေမဲ့အရေးကြီးတာတစ်ခုကတွေ့ဆုံဆွေးနွေးပွဲဖြစ်ဖို့ဆိုတာတစ်ဖက်နဲ့တစ်ဖက်အဆိုပြုချက်တွေအပေါ်မှာသူကအခြေပြုထားတာဘယ်တစ်ဖက်ကဘာလို့အဆိုပြုကြလဲပေါ့အခုဒီမှာခက်နေတာကဒေါ်ဆန်းစုကြည် NLD ပြီးတော့မှ88 point လေးအဖွဲ့ကြီးကအဆိုပြုထားတာကအရေးကြီးတဲ့အချက်ကပုံမှန်436ပြည်စင်ရေးအမှန်တရားပြင်ဆင်ရေးဆိုရစီမှာဘယ်လိုပြင်ဆင်ရေးလဲဆိုတဲ့အခါကျတော့တမရတော်အမတ်တည်းရဲ့သဘောထားပါတီဖြစ်စီမပါတီဖြစ်စီရုပ်ောက်ခံအမတ်တည်းရဲ့သဘောနဲ့ဆိုရင်ပြင်ဆင်ခွင့်ရကျင်တယ်ဆိုပြီးတော့မှအဲ့ဒါကိုသူတို့တင်ပြထားတယ်သူတို့တောင်းဆိုထားတယ်အဲဒါနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ကပုံပွင့်လင်းလင်းနဲ့သူပြောတယ်ဒီလူလူကိုစီးယုံနေစီမှာအဲ့တော့သူ့ရဲ့ရည်ရချက်ကဘာလဲဆိုရင်တမရတော်ကိုဂုဏ်သိက္ခာရှိရှိနဲ့စစ်တမ်းရပြန်သွားရေးဆိုပြီးတော့မှသူကအဲ့လိုသူကလည်းချွေးကြော်တယ်ဒီကြော်တဲ့ခါကျတော့အတိတ်တွေကဘလို့ဖြစ်သွားလဲဆိုတော့ဒီ436ပြင်ဆင်ရေးဆိုတာဒီတက်မတော်တစ်ခုလုံးရောတက်မတော်ကာကွယ်ရေးဦးစီးချုပ်ပြီးတော့မှအနားယူသွားပြီးဖြစ်တဲ့အရင်ဆက်အနာရှင်ဟောင်းနေရောပါတယ်ရောအကုန်လုံးရဲ့ကံကြမ္မာကိုရုပ်ောက်ခံအမတ်တွေလက်ထဲကိုအပ်ပါဆိုပြီးတော့မှတောင်းဆိုတဲ့အတိတ်တွေသွားဖြစ်နေတယ်အဲ့လိုမျိုးတောင်းဆိုတဲ့ခါကျတော့ဟိုတစ်ဖက်ကဘလို့မှသူတို့လက်ခံနိုင်စရာအကြောင်းမရှိဘူးဒါကြောင့်မလို့တွေ့ဆုံဆွေးနွေးရေးဆိုတဲ့ဟာကိုအကြောင်းမျိုးပြပြီးတော့မှညှင်းပယ်နေတယ်လို့အဲ့လိုပဲကျွန်တော်ကတော့နားလည်တယ်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်အကြောင်းအရာတစ်ခုမေးချင်ပါတယ်ဒီခု2015နဲ့ပတ်သက်လို့ပါ2014ကုန်ပိုင်းမှာတော့ဆန္ဒပြမှုတွေထိတိုက်ဖြစ်မှုတွေတော်များကျွန်တော်ကြုံခဲ့ရပါတယ်အဖမ်းဆီးတွေတော်များလည်းကျွန်တော်ဖြစ်ခဲ့ပါတယ်ဖြစ်ခဲ့တဲ့ဥပမာဆိုလို့ရှိရင်လေဗရောင်ကိစ္စမျိုးတွေပညာရေးမူဝါဒနဲ့ပတ်သက်လို့ကျောင်းသားတွေဆန္ဒပြတာမျိုးတွေဒီလူမငြိမ်သက်မှုတွေရဲ့2015တည်းထိကော2015နိုင်ငံရေးတည်းထိပါလာနိုင်လားရိုက်ခတ်လာနိုင်လားဘယ်လောက်အခြေအနေရှိနိုင်လဲကိုစီသူရင်ဖြေကြည့်ပါလား
အများကြီးရက်ခတ်လာနိုင်တယ်အခုချိန်ထိကိုဒီနှစ်သာကူးလာတယ်ကျွန်တော်တို့နှစ်သစ်ကူးကိုစပြီးတော့ဖွင့်တာဆန္ဒပြပွဲတွေနဲ့ဟိုဖွင့်တဲ့အသေးပြေမျိုးဖြစ်နေတယ်အဲ့ဒီမှာဟိုဘယ်လိုဖြစ်သလဲဆိုတဲ့ခါကျတော့အစိုးရကသူကင်တွယ်ပုံညံ့ဖြစ်တဲ့ကိစ္စတွေကလည်းအများကြီးရှိတယ်တချို့ကိစ္စတွေဆိုရင်ကျွန်တော်တို့စံတွေကဖြစ်လာအောင်ပေါ့မွေးမြူထားသလားထင်ရလောက်တဲ့ပြဿနာတွေကလည်းအများကြီးရှိတယ်ဆိုတော့ရုပ်ောက်ပွဲဆိုတာလည်းရှိလာမယ်နောက်တစ်ဖက်ကလည်းအဲ့လိုပေါ့ရုပ်ောက်ပွဲကိုအနိုင်ရရေးအတွက်ကိုညီပေါင်းစုံသုံးမယ်ဆိုတဲ့ဟိုအဆမ်ဘလန်တွေအချက်လက်တွေလည်းကျွန်တော်တို့ရနေတဲ့ခါကျတော့ဒီလိုပြဿနာမျိုးတွေကထပ်ပြီးထပ်ပြီးတော့ဖြစ်လာမယ်လို့တော့ကျွန်တော်ထင်မြင်ပါတယ
်ဟုတ်ကဲ့ကော်မူဆိုကျွန်တော်ခုနမေးချင်ပါတယ်ကိုစီသူပြောသွားတဲ့ခါမှာကိုစီသူကနည်းနည်းလေးသူထောက်ထားတာကဒီပြဿနာတွေကိုမွေးများမွေးနေသလားပေါ့အဲ့တော့ဆိုလိုတာကဒီလိုပြဿနာတွေအကြမ်းဖက်မှုတွေဖြစ်တဲ့ကိစ္စတွေနိုင်ငံရေးကအသုံးချစရာမျိုးက2015ခုနှစ်ထဲမှာမြင်ရနိုင်ပါလား
ပြဿနာက2015ရွေးကောက်ပွဲကဘာလဲပြောပြောကျွန်တော်ဒီမိုကရေစီစနစ်ကိုတွားတယ်ဆိုဖြတ်ကိုဖြတ်ရမှာဖြစ်တာ哦ဒါပေမဲ့အဲ့အပေါ်မှာပဲပါတီကြီးတွေကနိုင်ရရေးအတွက်အာရုံစိုက်လို့ရှိရင်ကုနာလိုပြဿနာလူတွေဖြစ်ကောင်းဖြစ်လာနိုင်တယ်။ဒါကြောင့်ဟုတ်တယ်ကုနာလိုစကားပြောဖို့လိုတယ်စကားပြောဖို့လိုတယ်ဆိုတော့ကျွန်တော်ထက်တယ်လဲပြောနေတာဖြစ်တယ်။ဆိုတော့အနိုင်ရဖို့ကြိုးစားတဲ့အခါမှာကျတော့ကုနာလိုဟိုတစုံတရာပေါ့တော့မဟုတ်တဲ့နည်းတွေနဲ့ကြိုးစားကောင်းကြိုးစားလာနိုင်တယ်။အဲ့ဒီအခါမှာပြဿနာတွေတက်လာနိုင်တယ်။ အဲ့ဒါကကိုစီသူပြောတဲ့အချက်ကလည်းကျွန်တော်အနေနဲ့တော့သဘောတူပါတယ
်ဟုတ်ကဲ့ကိုစီသူပဲကျွန်တော်ပြန်မေးချင်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တည်းအထူးဖြင့်ရသားစုအတက်လာပြီးတောက်လျှောက်လူလူဖြစ်တာဘာသာရေးနဲ့လူမျိုးရေးပြပခလိုဟာမျိုးတွေ2015ခုနှစ်မှာဒီအန်ရီကိုကျွန်တော်ဘယ်လောက်ထိဖြည့်ရှင်းနိုင်မယ်ယူဆရပါလဲ
အဲ့ဒါလေခုနကဟိုပြောတာနဲ့တစ်ဆက်တစ်ဆက်သေးပါပဲကျွန်တော်စေအဲ့ဒီခိတ်ပိုင်းမှာခေါင်းဆောင်တွေဖြေလည်မှုမရဘူးဆိုရင်ဒီကိစ္စကြီးကိုအသုံးချလာနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီပြဿနာရဲ့အရင်းခံမှာကျွန်တော်အမြဲတမ်းပြောပြနေတာအဆင့်3ဆင့်ရှိပါတယ်ပထမတစ်ဆင့်ကဘာလဲဆိုတော့အမုန်းတရားဖြန့်ပြူတာအခြေခံအကျဆုံးဆင့်ပေါ့ဒုတိယတစ်ဆင့်ကစုံစော်တာတတိယတစ်ဆင့်ကဒါကုတိလက်ရောက်ပါဝင်တာပေါ့အခုအစိုးရကင်တွယ်နေတဲ့စီမှာကုတိလက်ရောက်ပါဝင်တာကိုပဲသူကအရေးယူတယ်ဖမ်းဆီးတယ်ထောင်ချတယ်ဒါတော့လုပ်တာတွေ့ရတယ်ဒါပေမဲ့စုံစော်တဲ့လူတွေကိုဒီလိုပြအရေးယူတာမတွေ့ရသေးဘူးလို့ပို့ပြီးတော့မှအခြေခံကြတဲ့ဒီအမုန်းတရားဖြန့်ပြူနေတဲ့ဥစ္စာကိုလည်းသမရကြီးကတော့နှစ်ချိန်ပြောတယ်အရေးယူမယ်လို့နောက်တတိယတစ်ချိန်မှာကျတော့သူကမပြောတော့ဘူးမပြောတဲ့ခါကျတော့အဲ့လိုအရေးယူမှုတွေကင်တွယ်မှုတွေမရှိတဲ့အခါကျတော့အဲ့ဒါကြီးကဒီနေ့ချင်းကြီးပြန့်မှန်နေတယ်ပြန့်ပွားနေတယ်အားကောင်းနေတယ်ကျွန်တော်အောက်ချီမှာအဲ့ဒါတွေကိုတွေ့နေရတယ်နေ့တစ်နေ့တိုင်းလည်းရင်ဆိုင်နေရတယ်အဲ့ဒါတွေကအချိန်မီအသုံးချလို့ရတယ်အချိန်မီမိတော့မိလျံဖြစ်နိုင်တဲ့အခါကျတော့အန်ဒီရဲ့အလွန်ကြီးတယ်လို့မြင်ပါတယ်ဗျ
ကျွန်တော်ဒေါက်တာညညိုသိန်းကိုနောက်တစ်ချက်မေးချင်ပါတယ်ပြည်ရင်းညီညာရေးနဲ့ပတ်သက်လို့ပါဒီအပြစ်ခတ်ရစေးကိစ္စမျိုးတွေကိုအစိုးရတက်တက်လာတွေကဆောင်းနေတယ်ဒါပေမဲ့လည်းတနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစေးရေးဟာအခုပြီးခဲ့တဲ့နှစ်မှာကျွန်တော်မရခဲ့ပါဘူးဒီနှစ်ထဲမှာကောဘယ်လောက်ထိအတိုင်းတာဖြစ်လာနိုင်မယ်လို့ယူဆဖို့ရှိပါလဲသူဖြစ်ရွက်ောက်ပွဲမတိုင်ခင်ပါ
ဒီဆုံးကတိုင်းသားလက်နဲ့ကိုင်တွေရဲ့ယုံကြည်မှုကိုအစိုးရကရအောင်တည်ဆောက်ဖို့လိုတယ်လေအခုကပြစ်ခတ်ရစဲရေးအတွက်ကိုတစ်ဖက်ကပြောနေတယ်ဒါပေမဲ့တစ်ဖက်ကတိုက်ပွဲတွေဖြစ်နေတုန်းပဲဆိုတဲ့အခါကျတော့တိုင်းသားတွေလက်ကိုင်ယုံကြည်မှုဆိုတာကိုရဖို့ကစားခက်ခဲတဲ့အခြေအနေမှာရှိရလေဒါကြောင့်မို့ဒါနဲ့ခုနကကျွန်တော်တို့ပြန်ပြီးပြောရမယ်ဆိုရင်ဟိုခေါင်းဆောင်တွေရဲ့အမြင်အရှိမှုပေါ့ပေါ့အများကြီးမှုနေပါလေတကယ်ကိုအပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်ထိုးခြင်းနဲ့ဆိုရင်ချက်ချင်းကိုဒါတွေကကိုယ့်ဘက်ကစပြီးတော့ရစဲဖို့လိုတာပေါ့နော်ကျွန်တော်တို့တိုင်းပြည်မှာကကြာဒါမြစ်ပေါင်းများစွာကလေးကတစ်ဖက်နဲ့တစ်ဖက်ကဒီတိုင်းရင်းသားနဲ့နိုင်ငံအုပ်စုနဲ့ဗမာတပ်မတော်နဲ့ကြားထဲမှာကယုံကြည်မှု trust ကပြတ်လာခဲ့တာကြာပြီဆိုတဲ့အခါကျတော့အခုမှပြန်လဲတည်ဆောက်မဲ့ကာလမှာအခုလိုမျိုးယုံကြည်မှုကိုတန်မြဲဖြစ်စေတဲ့အကြောင်းအရာတွေထပ်ခါတလဲလဲဖြစ်နေမယ်ဆိုလို့ရှိရင်တော့လက်တွေ့ကြကြဒီအဖြစ်ခက်ရစဲစာချုပ်ကိုထိုးနိုင်မှာမဟုတ်ဘူးထိုးနိုင်ရင်တောင်မှအဲ့ဒီစာချုပ်ကခဏပဲဖြစ်နေမယ
်ဟုတ်ကဲ့
စိတ်ငြိမ်ချခြင်းကာလမှာပဲတခါပြန်ပြီးတော့ပြစ်ခတ်တွေပြန်လည်ဖြစ်သွားနိုင်တဲ့အနေအထားမှာရှိရလေ
ဒါ
ကြောင့်မို့ကျမတို့တုံးတဲ့တူပေါ့နော်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်ဖို့ကအင်မတန်ကိုအရေးကြီးပါတယ်ကိုကုတ်ကူလည်းရိုးရိုးသားသားနဲ့အမှန်အမှန်တိုင်းရှုမြင်သုံးသပ်ဖို့လည်းအများကြီးလိုပါတယ်လို့ကျမထင်ပါတယ်
ကျွန်တော်ဒီမှာယုံကြည်မှုတည်ဆောက်တာနဲ့ပတ်သက်လို့ကိုအောင်မိုးစောပဲမေးချင်ပါတယ်တိုင်းသားတွေနဲ့တိုင်းသားခေါင်းဆောင်တွေနဲ့မြန်မာဆူရကူစလေတွေကတက်ကူစလေတွေပါကြာခဏဆိုလို့အချိန်ချင်းတွေ့နေတာ3နှစ်တဲမှာရှိခဲ့ပါပြီဒီကာလမှာယုံကြည်မှုမတည်ဆောက်နိုင်ဘူးလားဘာတွေများလိုအပ်ချက်ရှိလို့လဲကောင်းမှုဆောင်မြင်သိချင်ပါလေ
အဓိကကတော့ခုနကယုံကြည်မှုတည်ဆောက်တဲ့ကိစ္စကတော့တချို့ကတော့ process လို့ပြောကြတယ်လက်တွေ့မှာလည်းအဲ့ဒီအတိုင်းပါနှစ်ချိန်လောက်များကြာကောင်းကြာနိုင်တာပေါ့သို့တော်လည်းပြဿနာကကျွန်တော်အနေနဲ့ပြောမယ်ဆိုရင်တော့အဓိကတာဝန်ရှိတဲ့လူတွေကခုနကအားကြီးရဲ့လူတွေသူရဲ့ပြည်တော်စုဆိုရတကယ်ဒီတိုင်းပြည်မှာရှိရကျွန်တော်တို့ရဲ့တပ်မတော်ဒါကအဓိကပိုတာဝန်ရှိရလို့ကျွန်တော်အနေနဲ့တော့ယူဆတယ်တော်သူတို့အနေနဲ့ပို့ပြီးတော့စိတ်ရှင်မယ်ပို့ပြီးတော့တီးခံမယ်ပို့ပြီးတော့အားလုံးကိုပါအောင်ဆွဲခေါ်နိုင်မယ်ဆိုလို့ရှိရင်ယုံကြည်မှုတည်ဆောက်ရေး process ကပို့ပြီးမြန်နိုင်တယ်လို့ကျွန်တော်အနေနဲ့ယူဆတယ်။အတိုင်းသားလက်နက်ကင်တွေနဲ့ဥနာလို့ပေါ့နော်အပြစ်ကရဆဲလက်မှတ်တွေထိုးတယ်။ဒီပြိုင်နဲ့ထဲမှာလည်းဥနာတို့တိုက်တာခိုက်တာတွေပြန်ဖြစ်တယ်။ဆိုတဲ့အခါကျတော့အားကြီးရဲ့လူကပို့ပြီးတော့အနိုင်ရတဲ့ဘက်ကိုပို့များတာပေါ့။အားနည်းတဲ့လူကပို့ခံရတာပေါ့။အဲ့ဒီအခါမှာကျတော့ပို့မလိုလားအပ်တဲ့ဒီစိတ်ခံစားမှုတွေပို့ပြီးတော့များလာတယ်။အဲ့ဒီအခါမှာယုံကြည်မှုတည်ဆောက်ရေးအတွက်ကဖူးချစ်တွေတော့ဖြစ်တယ်လို့ကျွန်တော်အနေနဲ့ထင်တယ်။
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခု
ကျွန်တော်ထင်တယ်ကျွန်တော်ဒီပြောင်းလို့ဆိုရအနေနဲ့ပဲဖြစ်ဖြစ်တမ်းမတော်အနေနဲ့ပဲဖြစ်ဖြစ်ပို့ပြီးတော့တီးခံမှုပို့ပြီးတော့အားလုံးကိုပေါင်းဆွဲခေါ်နိုင်မှုစူးစမ်းတယ်လို့ကျွန်တော်အနေနဲ့တော့မြင်တယ်။
ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ကိုစီသူကျွန်တော်စက္ကန့်30လောက်ရပါတယ်2015ခုနှစ်ကစိတ်ပျက်စရာတွေအဟန့်တားတွေကြီးပဲလားလားလာကောင်းနေရောမရှိဘူးလားခင်ဗျာ
အလားလာကောင်းနေအများကြီးရှိတယ်ဗျ။ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့2017သမ္မတဦးသိန်းစိန်အစိုးရမတိုင်ခင်ဒီအစ်စ်အနာရှင်ခစ်ကိုပြန်ကြည့်လိုက်ရင်ကျွန်တော်တို့ကိုင်းပြည်ဟာအားလုံးကမဲမှောင်နေတာကြီးပဲ။အဲဒီဒီကနောက်ပိုင်းမှာကျတော့ကျွန်တော်တို့အပြောင်းလဲတွေဖြစ်လာတယ်။အခုဆိုရင်ကျွန်တော်တို့ဘယ်တော့မှဟိုမတွေ့ရတဲ့ဒေါန်ဆန်းစုကြည်တို့မင်းကိုနိုင်တို့အကုန်လုံးကဒါလွတ်လွတ်လပ်လပ်နိုင်ငံရေးတွေလုပ်နေတယ်၊လှုပ်ရှားနေတယ်၊ပြောဆိုနေတယ်။အဲပြည်တွင်းမှာဆိုရင်လည်းကျွန်တော်တို့ပုံနဲ့မီဒီယာပေါ့နော်ရုပ်သံနဲ့ဗီဒီယိုကိုအစိုးရကဆက်ပြီးတော့မှကန်တွေထားပြီးမှကျန်တဲ့လွတ်လပ်ခွင့်တွေကျွန်တော်တို့ရလာတယ်အဒီချင်းနေအောက်မှာပြဿနာတွေဖြစ်နေတယ်ဆိုတော့မှန်တယ်ကျွန်တော်တို့တိုင်းပြည်မှာပြဿနာတွေရှိနေတယ်ဒါတွေကဖြေရှင်းကြရမှာပဲဒါပေမဲ့အရင်ဆက်အနာရှင်ခက်ကနဲ့ ဟိုဟိုနှိုင်းချင်လိုက်ရင်တော့အများကြီးကျွန်တော်တို့ဟိုကောင်းလာတယ်ပြီးတော့မှပြောင်းလဲချက်တွေလည်းအများကြီးရှိလာတယ်လို့တော့ကျွန်တော်တူဦးရတော့မြင်ပါတယ
်ဟုတ်ကဲ့ကိုစီသူကျေးဇူးပါခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်ဒီမှာအချိန်လေးဆေးသွားလို့ပါပေါင်းဆွေးနွေးပြီးတဲ့ဥစီသူအောင်မြင့်ဒေါက်တာညညိုသိန်းဦးအောင်မှုဆောင်အားလုံးကျေးဇူးတင်ပါတယ်ခင်ဗျာသွားရှိတဲ့အားလုံးလည်းကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီမှာပဲညနာခွင့်ပြပါ
ကိုသားညုံစီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်နားဆင်ကြကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ပါဝင် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်မကြခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ကြေညာပေးဖို့ရှိပါတယ်အခုတော့လာမယ့်အင်္ဂါနေ့ညမှာထပ်မံထုတ်လွှင့်မယ့်တိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းအသိပေးပါရစေရှင်
ရရှိမှခင်ဗျာရန်ကုန်မြို့မှာနှစ်ပေါင်း80အတွင်းပထမဆုံးအကြိမ်ကျင်းပခဲ့တဲ့ရန်ကုန်မြို့တော်စီမံတရားကော်မတီရွေးကောက်ပွဲအပေါ်ဘယ်လိုယူဆကြပါသလဲအမျိုးမျိုးအနေနဲ့ကလူစုံလာရောက်နေထိုင်ကြတဲ့ရန်ကုန်မြို့ကနေတဲ့ကအမှန်တကယ်မဲပေးခွင့်ရှိသူတွေမဲပေးခွင့်ရခဲ့ကြပါသလားဒီရွေးကောက်ပွဲကနေအခု2015ခုနှစ်မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကြီးအတွက်ဘယ်လိုသင်ခန်းစာတွေပေးနိုင်မလဲဆိုတဲ့သောရရှင်နေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923829554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
တော်ရရှင်တွေအနေနဲ့အင်္ဂါနေ့ညစီစဉ်မတိုင်ခင်ချိန်မီဆက်သွက်လာကြဖို့ထပ်မံတိုက်တွန်းပါရစေရှင် VOA ကနေအခုလိုထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချက်ပေးခြင်းနဲ့ဆိုရင် VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကို email ပေးပို့နိုင်ကြပါရရှင် VOA ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါရရှင်ဒီစီစဉ်ကိုမနက်၈နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ16 19နဲ့41တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါမယ်ရှင
်။ဒီကနေ့ဟာဗြိတိရှ်ကိုလိုနီလက်အောက်ကနေမြန်မာနိုင်ငံလွတ်မြောက်ခဲ့တဲ့68နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်။ဒီနေ့လွတ်လပ်ရေးနေ့အခမ်းအနားကိုအရင်နှစ်အတော်များများနဲ့မတူဘဲပိုရှုခံအခမ်းအနားနဲ့အခုကျွန်တော်တို့သတင်းကြေညာခြင်းအတွင်းမှာကိုပဲနေပြည်တော်မှာကျင်းပနေပါတယ်။ဒီလွတ်လပ်ရေးနေ့အခမ်းအနားကိုဘူရှုသဖြင့်နဲ့မကျင်းပတာအပြင်အခုဆိုရင်နှစ်ပေါင်း90ကျော်လာပြီးတဲ့နောက်မှာတခါပြန်ပြီးတော့အသက်သွင်းကျင်းပတာပါဒီကဏ္ဍတပ်ဖို့ဖိတ်ကြားထားတဲ့အထက်မှာအစိုးရနဲ့အပြည့်အသဘောတူညီချက်ကြားထားပြီးသားလူမျိုးစုလက်နက်ကိုင်အဖွဲ့14ဖွဲ့အပြင်အပြည့်အသဘောတူညီချက်မရသေးတဲ့ကချင်လူမျိုးရေးတပ်ဖွဲ့ KNA နဲ့ TNLA အဖွဲ့တို့ကိုလည်းဖိတ်ကြားခဲ့ပြီးမဲ့ KIA ကအခမ်းအနားမတက်ဘူးဆိုတဲ့သတင်းတွေထွက်နေပါတယ်ဘူရှုကံအခမ်းအနားကိုမမြင်ကြဘူးသေးတဲ့အတွက်မြင်တွေ့ခွင့်ရကြင်ကြသူတွေရှိတယ်လို့ဒီလိုအချိန်မျိုးမှာဒီလောက်ငွေကုန်ကြေးကျများတဲ့အခမ်းအနားမျိုးကျင်းပတာကိုပဝင်မကြသူတွေလည်းရှိပါတယ်။ပြတ်ကျခဲ့တဲ့အေရှာခီးတဲ့တင်ဂျယ်လီရင်ရဲ့ကြီးမားတဲ့အပိုင်းစာကြီးလေးခုကိုအင်ဒိုနီးရှား၆ဘွေကစားရေးအဖွဲ့ကဂျာဗာပင်လယ်ပြင်မှာတွေ့ရှိလိုက်ပါတယ်။ရှားဘွေရေးအဖွဲ့သားတွေဟာလေရင်နဲ့တည်ဆုံသွားသူတွေရဲ့အလောင်းတွေကိုပြန်ရနိုင်မှုလေရင်ရဲ့ကိုဒယ်စီအရောက်သွားနိုင်မှုကြိုးစားနေကြတယ်လို့လေရင်ပြတ်ကျရတဲ့အကြောင်းရင်းကိုအပြည့်ထုတ်ပေးနိုင်မဲ့ black box လို့ခေါ်တဲ့မှတ်တမ်းတဲ့ကိရိယာကိုရဖို့လည်းကြိုးစားနေကြပါတယ်။အင်ဒိုနီးရှားရှောက်ဖွေကူညီအဖွဲ့ကောင်းဆောင်ဒူကတော့အခုတွေ့ထားတဲ့အပိုင်းအစ၄ခုရှိတဲ့နေရာကိုအဓိကဦးစားပေးနေရာဖြစ်သတ်မှတ်ပြီးရှောက်ဖွေနေတယ်လို့ဆိုပါတယ်ဒီအပိုင်းအစ၄ခုထဲကအကြီးဆုံးဟာ P60 လောက်ရှိတယ်လို့ပြောပါတယ်အင်ဒိုနီးရှားနိုင်ငံဆိုရဘာယာမျိုးကအမေရိကန်နဲ့ဆက်စပ်တဲ့ဟိုတယ်တွေနဲ့ဘဏ်လုပ်ငန်းတွေကိုအကြမ်းဖက်တိုက်ခိုက်နေခြင်းရှိတယ်ဆိုတော့လည်းပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသူတို့ရဲ့ internet ဆာမျက်နှာမှာသတိပေးချက်ထုတ်ပြန်ထားပါတယ်အိန္ဒိယနိုင်ငံရှိပိုင်းမှာဂျပန်မျိုးသမီးတူကိုအိုဆူလေအာရမပြူးကျင့်မှုနဲ့တန်တရားရှိသူအမျိုးသားသုံးဦးကိုဖမ်းဆီးလိုက်တဲ့အကြောင်းအိန္ဒိယရဲတပ်ဖွဲ့ကပြောပါရယ်။အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်နားကအကြမ်းဖက်သမားတွေခိုးအောင်ရနေရအများပြားကိုတိုက်လေယာဉ်တွေနဲ့ဗုံးကျဲတိုက်ခိုက်ဖျက်ဆီးလိုက်တာကြောင့်စစ်သွေးကြွ30တယောက်ထက်မနည်းသေဆုံးသွားတယ်လို့ပါကစ္စတန်စစ်ဘက်ကပြောပါရယ်။တေဆုံးသူတွေထဲမှာအထေခံဘုံခွက်သူတချို့လည်းပါတယ်လို့ပါကစ္စတန်စစ်ဘက်ရဲ့သတင်းပြန်ကြားရေးဌာန ISPR ကပြောပါရယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကမန်းရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့စုဘဲအတားဖြစ်ပါတယ်ကျမတော့နန္နာချက်ပါ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.